Welcome to the Voice of America in Burmese.
တော်ရစီအပေါင်းဒီကနေ့မှကြာရောက်တဲ့ဘာလင်တိုင်းချစ်သူပြားနေမှာချစ်ချင်းများစွာနဲ့ပြည်စုံနိုင်ကြပါစေခင်ဗျာ VOA American တိုင်းရဲ့2015 February 14ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီလိုင်းနွေမီတာ3040 4850နဲ့လိုင်းလတ် 190 တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျမကတော့နာနာချက်ပါရှင်ပါကစ္စတန်ကရှီယာဘလီတခုကိုစစ်သွေးကြွတွေရဲ့တိုက်ခိုက်မှုအတွင်းဝတ်ပြုဆူတောင်းလာသူအနည်းဆုံး19ဦးသေဆုံးပြီးတော့60လောက်ဒဏ်ရာရရှိခဲ့ပါတယ်အပြစ်ခတ်ရဆဲရေးအသက်ဝင်လာကန်ဒီချိန်မှာပဲရုရှားလူလာသူယူကရိန်းတပုံတွေကိုရုရှားကလက်နက်အကူအညီတွေအကြီးအကျယ်ပေးပို့နေတယ်လို့အမေရိကန်ကပြောဆိုလိုက်ပါတယ်ဒီအကြောင်းတွေနဲ့အတူတခြားထူးခြားတဲ့သတင်းတွေကိုဥဆက်မိုးဝေနဲ့အတူကြီးညာပေးမှာဖြစ်ပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာမြန်မာနိုင်ငံမှာယာယီတက်တီကန်white card ကိုမေလာကုံပြန်အပ်ဖို့မြန်မာအစိုးရကပြောကြားတာဟာအမျိုးသားပြန်လည်တင့်မြတ်ရေးနဲ့ဆန့်ကျင်နေတယ်လို့အမေရိကန်အစိုးရကပြောလိုက်ပါတယ
် steps that deny the rights of white card holders would run counter to the Burmese government's commitments to
ဒီအကြောင်းနဲ့အတူလောက်ကန်ဘက်ကတိုက်ပွဲနောက်ဆုံးအခြေအနေတွေတင်ပြမှာဖြစ်တယ်လို့စင်ကူးမြို့နယ်အတွင်းမြေယာသိမ်းပြဿနာကိုဖြေရှင်းပေးဖို့ HRC လို့အခွင့်အရေးအဖွဲ့ကတောင်းဆိုလိုက်တဲ့အကြောင်းတွေကိုလည်းပြောပြသွားမှာပါအခုတော့ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုမနန္ဒာချန်နယ်ဦးစံမိုးဝေတို့ကကြီးညာပါလိမ့်မယ်ခင်ဗျာ
ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကရှီယာမွတ်စလင်ဘလီကျောင်းတစ်ခုကိုတောက်ကြနေကစစ်သွေးကြွတွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံးလူ19ဦးသေဆုံးပြီးတော့60လောက်ဒဏ်ရာတွေရရှိခဲ့ကြတယ်လို့ပါကစ္စတန်ရဲတပ်ဖွဲ့ကပြောဆိုခဲ့ပါတယ်တောက်ကြနေညနေပိုင်းကဖျားဝတ်ပြုဖို့ဘလီကျောင်းမှာလူတွေစုဝေးခဲ့ကြတဲ့ပက်ရှွာမျိုးကဘလီကျောင်းကိုစစ်သွေးကြွတွေဝင်ရောက်တိုက်ခိုက်ချိန်မှာပောက်ကွဲတံတွေနဲ့တနက်တံတွေကိုကြားခဲ့ရတာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံမှာဘာသာရေးကွဲပြားမှုပေါ်ခြေခံတဲ့အကြမ်းဖက်မှုတွေကြီးထွားလာနေချိန်မှာဒီဘလီကျောင်းတိုက်ခိုက်မှုဟာနောက်ဆုံးတစ်ခုလည်းဖြစ်ပါတယ်။ဒီတိုက်ခိုက်မှုကိုတော့ပါကစ္စတန်တာလီဘန်တွေကသူတို့လှုပ်ဆောင်တာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။အနည်းဆုံးလူပေါင်း60သေဆုံးခဲ့ရတဲ့ပါကစ္စတန်နိုင်ငံတောင်ပိုင်းရှီခါဘာမျိုးကရှီယာဘလီကျောင်းပေါက်ခွဲတိုက်ခိုက်ခံရပြီးနှစ်ပတ်အကြာမှာပဲဒီဘလီကျောင်းကိုအကြမ်းဖက်တိုက်ခိုက်ခံခဲ့ရတာနဲ့ကြုံခဲ့ရတာပါဆူနီမွတ်စလင်စွန့်ရောက်တွေဟာပါကစ္စတန်နိုင်ငံမှာလူနည်းစုဖြစ်တဲ့ရှီယာမွတ်စလင်တွေရဲ့ဘာသာရေးအဆောက်အုံတွေကိုမကြာခဏပြစ်မှတ်ထားတိုက်ခိုက်လေးရှိပါတယ်ဒါကြောင့်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်ကနေပါကစ္စတန်အစိုးရအနေနဲ့ဘာသာရေးနဲ့တိုင်းရင်းသားလူနည်းစုတွေကိုကာကွယ်ဖို့ကြိုးပမ်းချက်တွေကိုနှစ်ဆတိုးလှုပ်ဆောင်ဖို့တိုက်တွန်းခဲ့ပါတယ်ပြီးခဲ့တဲ့နှစ်နှစ်အတွင်းမှာလည်းပါကစ္စတန်နိုင်ငံမှာရှီယာမွတ်စလင်ရာပေါင်းများစွာတည်ဆုံခဲ့ရတာလည်းဖြစ်ပါတယ်ရှင်
။အပြစ်ခတ်ရစရေးစတင်အသက်ဝင်တော့မယ့်အချိန်နီးကလာချိန်မှာရုရှားနိုင်ငံကယူကရိန်းရဲ့အရှေ့ဘက်မှာရှိတဲ့ရုရှားလူလာတဲ့ခွဲထွက်ရေးသဘုံတွေထံကိုစစ်လက်နက်ပစ္စည်းတွေအမြောက်များပေးပို့နေတယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်။တောက်ကြနေမှာတော့ယူကရိန်းအရှေ့ဘက်မှာအစိုးရတပ်တင်တဲ့ရုရှားကထောက်ခံမှုပေးထားတဲ့ခွဲထွက်ရေးသဘုံတွေကြားမှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပြီးအထူးသဖြင့်တော့ယူဟာမြောက်အရေးပါတဲ့နေရာဖြစ်တဲ့ Double Steve မြို့တဝိုက်မှာဖြစ်ပါတယ်။ထိတွေ့တိုက်ပွဲဖြစ်ပွားတဲ့နေရာဟာအရက်သားတွေအများပြားနေထိုင်တဲ့နေရာဖြစ်တာရဲ့တန်ကြပ်ကားတွေဒုံးပြန်နေနေဆက်ကိုဖြတ်ပြီးတော့ရုရှားကနေတင်သွင်းလာနေတယ်ဆိုတဲ့သတင်းတွေကြောင့်စိတ်ပူပန်မှုဖြစ်နေရတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူ Jin Saki ကတောက်ကြနေမှာသတင်းတောက်တွေကိုပြောပြခဲ့ပါတယ်။ယူကရိန်းစစ်တပ်ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်နေတဲ့ Double Steve တဝိုက်မှာရုရှားစစ်တပ်ကအမြောက်တွေရော rocket launcher အမျိုးမျိုးပစ်နိုင်တဲ့စနစ်တွေချထားတယ်လို့ Jin Saki ကပြောပါတယ်။လေကြောင်းရန်ကာကွယ်ရေးစနစ်တွေလည်းချထားပြီးဒါတွေဟာရုရှားတွေဖြစ်တဲ့ခွဲထွက်ရေးသမားတွေမဟုတ်ဘူးလို့အထောက်အထားတွေရှိတဲ့အကြောင်းလည်းပြောပါတယ်။ယူကရိန်းနယ်စပ်မှာရှိတဲ့ရုရှားတပ်တွေဟာခွဲထွက်ရေးသမားတွေထံကိုအထောက်ပံ့နေပေးပို့ဖို့ပြင်ဆင်နေတဲ့အထောက်အထားတွေလည်းရရှိထားတဲ့အကြောင်းအမေရိကန်ပြည်ထောင်စုကပြောဆိုပါတယ်။
စစ်သွေးကြွတွေအပေါ်ထိုးစစ်ဆင်တိုက်ခိုက်နေတဲ့လေးနိုင်ငံနဲ့မှချက်နိုင်ငံနဲ့ပူးပေါင်းပါဝင်လာတဲ့အတွက်ချက်နိုင်ငံရဲ့ရွာတရွာကိုနိုင်ဂျီးရီးယားနိုင်ငံအခြေစိုက်ဘိုကိုဟာရမ်စစ်သွေးကြွအဖွဲ့ကနေပထမဦးဆုံးအကြိမ်ဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။နွားဘွားရွာမှာတောက်ကြံနေအစောပိုင်းကတိုက်ခိုက်မှုအတွင်းရွာတကြီးပါဝင်အနည်းဆုံးလူ12ဦးသေဆုံးသွားခဲ့တယ်လို့ချက်အရာရှိတွေကပြောဆိုပါတယ်။ဘိုကိုဟာရမ်စစ်သွေးကြွတွေဟာလိတ်ချက်ရေကန်ကြီးကိုဆက်လက်လေးစင်းနဲ့တောက်ကြနေမနဲ့အစောပိုင်းကဝင်ရောက်တိုက်ခိုက်ခဲ့တာဖြစ်ပြီးချက်အစိုးရတပ်ဖွဲ့ဝင်တွေကသူတို့ကိုတွန်းလှန်တိုက်ခိုက်နိုင်ခဲ့တယ်လို့ဆိုပါရယ် ချက်တပ်ဖွဲ့ဝင်တွေကဆက်လီအစင်သည်မရှိတာကြောင့်စစ်သွေးကြွတွေနောက်ကိုမလိုက်နိုင်ခဲ့ပေမဲ့ချက်အစိုးရတပ်ဖွဲ့ဝင်တွေရဲ့ရဟတ်ရင်တွေကစစ်သွေးကြွတွေမောင်းနှင်လာတဲ့ဆက်လီတွေကိုလေကြောင်းကနေပြစ်ခတ်ဖျက်ဆီးပစ်ခဲ့တယ်လို့ချက်အစိုးရတာဝန်ရှိသူတွေကပြောဆိုပါတယ်။ချက်နိုင်ငံရဲ့လက်ပီနယ်အုပ်ချုပ်ရေးမှူးကလည်းဒီတိုက်ခိုက်မှုတွင်သေဆုံးသွားသူတွေကချက်အစိုးရတပ်ဖွဲ့ဝင်2ဦးအရဲသား5ဦးနဲ့စစ်သွေးကြွ5ဦးပါဝင်တယ်လို့ပြောဆိုခဲ့ပါတယ်။နွားဘွားရွာမှာဆိုရင်နိုင်ဂျီးရီးယားနိုင်ငံမှာဘိုကိုဟာရမ်စစ်သွေးကြွအဖွဲ့ရဲ့အကြမ်းဖက်မှုတွေကနေထွက်ပြေးလာကြတဲ့ဒုက္ခသည်2000ကျော်ခိုလုံနေတဲ့ရွာလည်းဖြစ်ပါတယ်။ဒီနွားဘွားရွာကဒုက္ခသည်စခန်းအကြီးကဲကလည်းတောက်ကြနေကဖြစ်ခဲ့တဲ့တိုက်ခိုက်မှုအတွင်းမှာဒုက္ခသည်တွေကထိခိုက်သေဆုံးသူမရှိခဲ့ဘူးလို့ဆိုပါတယ်။ဘိုကိုဟာရမ်အဖွဲ့ဟာကမရွန်းနဲ့နိုင်ဂျာနိုင်ငံတွေကမြို့တွေကိုလည်းမကြသေးခင်ကအကြမ်းဖက်တိုက်ခိုက်မှုတွေလုပ်ခဲ့ပြီးဒီနိုင်ငံတွေကလည်းအစ္စလာမ်အစွန်းရောက်စစ်သွေးကြွတွေကိုဆန့်ကျင်တဲ့ဒေတာတွင်စစ်စင်ရေးမှာချက်နိုင်ငံနဲ့အတူမကြသေးခင်ကပဲပူးပေါင်းလာကြတဲ့နိုင်ငံတွေဖြစ်ပါရဲ့ရှင်
။ IS Islamic စစ်သွေးကြွတွေရဲ့အတိခံဘုံခွဲတိုက်ခိုက်သူတွေဟာအီရတ်နိုင်ငံအရှေ့မြောက်ဘက်အန်ဘာခိုင်မြို့တော်ရမာဒီကနေမိုင်20လောက်အကွာအဝေးမှာရှိတဲ့ AML Sat Leader စခန်းကိုဖောက်ခွဲတိုက်ခိုက်ဖို့ကြိုးစားခဲ့ပေမဲ့မအောင်မြင်ဘူးလို့အီရတ်အစိုးရတာဝန်ရှိသူတွေကပြောပါရဲ။အဲ့ဒီ Leader အခြေစိုက်စခန်းမှာ American တပ်ဖွဲ့ဝင်300ကျော်တပ်ဆွဲထားတာပါ။IS စစ်သွေးကြွတွေကဒီဗျူဟာမြောက်လီဒါစခန်းခြေစိုက်စခန်းကိုဝိုင်းထားခဲ့တာရက်တရပတ်အတန်ကြာခဲ့ပြီလို့ဆိုပါရယ်အသေးခံဖောက်ခွဲရေးသမားတွေကတိုက်ခိုက်မှုမလုပ်ခင်မှာစစ်ခြေစိုက်စခန်းကိုရော့ကက်တွေမော်တာကြီးတွေနဲ့ဇက်တိုက်ပစ်ခတ်မှုတွေပြုလုပ်ခဲ့တယ်လို့အီရတ်မီဒီယာတွေမှာရေးသားကြပါရယ် IS စစ်သွေးကြွတွေနဲ့တခြားအစွန်းရောက်အဖွဲ့တွေကနီလန်းမျိုးစုံတုံးပြီးတော့အီရတ်နဲ့ဆီးရီးယားမှာရှိတဲ့စစ်ခြေစိုက်စခန်းတွေကိုအသေးခံဘုံခွဲတိုက်ခိုက်မှုတွေပို့တိုးပြီးတော့လုပ်လာနေကြပါရယ်မကြခင်မှာပဲအကြခင်ကပဲ IS စစ်သွေးကြွတွေဟာဆီးရီးယားမှာရှိတဲ့ဒါယာအက်ဇောလီဒါစခန်းရဲ့အပြင်ဘက်မှာရှိတဲ့နန်ယန်ကိုဖောက်ခွဲဖို့ကြိုးပမ်းခဲ့ကြပေမဲ့မအောင်မြင်ခဲ့ပါဘူး IS စစ်သွေးကြွတွေဟာဆိုးရွားနေတဲ့ရာသီဥတုနဲ့မိုးတိမ်ထူထပ်နေတာကိုအခွင့်ကောင်းယူပြီးတော့ဘာဒါဒီမြို့ကိုဝင်ရောက်တိုက်ခတ်ခဲ့ပြီးအဆောက်အဦတချို့ကိုသိမ်းပိုက်နိုင်ခဲ့ပေမဲ့မြို့ကန်တွေကပြန်ပြီးတော့တိုက်ထုတ်နိုင်ခဲ့ပါတယ်လမ်းမပေါ်မှာဒါဇင်နဲ့ချီတဲ့ IS အလောင်းတွေတွေ့နေရတယ်လို့အန်ဘာခိုင်အုပ်ချုပ်ရေးကောင်စီရဲ့တာဝန်ရှိသူကပြောဆိုပါတယ်
Your American Fan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီ OE ကနေစနေနေ့မနေ့ခင်သတင်းတွေကိုဆက်ပြီးတော့ကြေညာနေတာဖြစ်ပါတယ်ရှင်internet cyber ချိန်ချောက်မှုတွေနဲ့ပတ်သက်ပြီးတော့ American company တွေနဲ့အဖွဲ့အစည်းတွေအနေနဲ့အစိုးရနဲ့ရောသူတို့အချင်းချင်းကြားမှာပါအချက်အလက်ဖလှယ်တာတွေပို့လောက်သွားဖို့တိုက်တွန်းတဲ့သမ္မတအမိတ်ထုတ်ပြန်ချက်တရက်ကိုတောက်ကြနေမှာသမ္မတ Obama ကလက်မှတ်ရေးထိုးလိုက်ပါပြီ American ပြည်ထောင်စုအနောက်ပိုင်း California ပြည်နယ် Stanford တက္ကသိုလ်မှာပြုလုပ်တဲ့ cyber လုံခြုံရေးနဲ့စားသုံးသူအကာအကွယ်ပေးရေးဆိုင်ရာအင်ဖြူတော်ရဲ့သတင်းစာရှင်းလင်းပွဲတစ်ခုအတွင်းသမ္မတကဒီအမိတ်ကိုလက်မှတ်ရေးထိုးအတည်ပြုခဲ့တာဖြစ်ပါတယ်ကယ်လီဖိုးနီးယားပြည်နယ်ကိုတော့သမ္မတ Obama ကြာတာပရင်းနေ့ကရောက်ရှိသွားတာဖြစ်ပါတယ်။ညီလာခံနဲ့ပတ်သက်လို့အင်ဖြူတော်ရဲ့မှတ်တမ်းထဲမှာတော့ cyber တိုက်ခိုက်မှုအနေရတွေပုံမှုကြီးထွားပြန့်နှံ့လာနေပြီးဖြက်လို့ဖြက်စီးအဆင့်ထိရောက်လာနေတဲ့အချိန်မှာအခုလိုဆောင်ရွက်ရတာဖြစ်တယ်လို့ဖော်ပြထားပါတယ်။သမ္မတရဲ့အမိန့်မှာထည့်သွင်းထားတဲ့အခြေခံလုပ်ငန်းစဉ်မှာတော့အစိုးရနဲ့ပုဂ္ဂလိကကဏ္ဍတို့ကြားအတားအဆီးတွေကိုဖယ်ရှားလိုက်ပေမဲ့လူပုဂ္ဂိုလ်တဦးချင်းအခွင့်အရေးနဲ့နိုင်ငံသားအခွင့်အရေးတွေကိုအခိုင်အမာကာကွယ်ပေးဖို့လဲပါဝင်တဲ့အကြောင်းအင်ဗျူတော်ကပြောဆိုခဲ့ပါတယ်။တိုင်းပြည်မှာရေးကြီးတဲ့အခြေခံအဆောက်အုံတွေနဲ့တခြားပြစ်မှတ်ထားတိုက်ခိုက်ခံရနိုင်ဖို့ရှိတဲ့နေရာတွေဟာဘ ਹੁ အစိုးရကသာပိုင်ဆိုင်တာမဟုတ်ဘူးလို့လည်းပြောပါတယ်။ပုဂ္ဂလိကဆက်သွယ်မှုကွန်ရက်တိုင်းအတွက် cyber တိုက်ခိုက်မှုကနေလုံခြုံအောင်ကာကွယ်ပေးဖို့ဘ ਹੁ အစိုးရအနေနဲ့တက်လက်တက်နိုင်မှာမဟုတ်တလို့အမေရိကန်နိုင်ငံသားတွေကလည်းလိုလားကြမှာမဟုတ်တဲ့အတွက်နိုင်ငံတော်ရဲ့ဆက်သွယ်မှုကွန်ရက်တွေအားလုံးကိုကာကွယ်ရေးမှာပုဂ္ဂလိကကဏ္ဍဟာအရေးပါတဲ့နေရာမှာရှိနေတယ်လို့လည်းအင်ဗျူတော်ကပြောဆိုခဲ့ပါတယ်
။အခုသတင်းပတ်အတွင်းမြောက်ကယ်ရိုလိုင်းနားပြည်နယ်ကကောလိပ်ကျောင်းဝင်တစ်ခုအနီးမှာမွတ်စလင်၃ဦးအပြစ်သက်ခံခဲ့ရတဲ့ဖြစ်ရပ်ဟာအလွန်ရိုင်းစိုင်းပြီးတော့လူမှုဆန်တဲ့လောက်ရဖြစ်တယ်လို့သမ္မတဘရက်အိုဘားမားကပြောဆိုလိုက်ပြီးဒီအမှုနဲ့ပတ်သက်ပြီးတော့ FBI ကစုံစမ်းစစ်ဆေးမှုပြုလုပ်နေပြီဆိုတာမှန်ကန်တဲ့အကြောင်းအတည်ပြုပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံအတွင်းမှာတဦးတယောက်ကိုဘယ်သူတွေဖြစ်ကြလို့ဘယ်သူတွေနဲ့ဆင်လို့ဘယ်ဘာသာကိုယုံကြည်ကိုးကွယ်ကြလို့ဆိုပြီးတော့ရည်ရွယ်တိုက်ခိုက်တာမျိုးမရှိစေရဘူးလို့သမ္မတကစာနဲ့ရေးပြီးတော့ထုတ်ပြန်တဲ့ကြေညာချက်ထဲမှာပြောဆိုထားပါတယ်။ ဒီတပ်ဖြတ်မှုဟာအမုန်းတရားနဲ့ကျူးလွန်တဲ့ရာဇဝတ်မှုဖြစ်တယ်လို့တေဆုံသူတွေရဲ့ဆွေမျိုးသားချင်းတွေနဲ့မိတ်ဆွေတွေကပြောဆိုနေကြတာပါပြီးခဲ့တဲ့အင်္ဂါနေ့ကချက်ပါဟေးမြို့မှာရှိတဲ့မြောက်ကိုရိုင်းနာတက္ကသိုလ်ကျောင်းဝင်းရဲ့အပြင်ဘက်မှာရှိတဲ့အပတ်မန့်မှာညီမနှစ်ယောက်နဲ့သူတို့ထဲကတယောက်ရဲ့ခင်မွန်းဖြစ်သူတို့တပ်ဖြတ်ခံရတာပါ FBI အဖွဲ့ဟာချက်ပါဟေးဒေသခံရဲတပ်ဖွဲ့ရဲ့လူသတ်မှုစုံစမ်းစစ်ဆေးရေးအဖွဲ့ကိုအကူအညီပေးနေတယ်လို့ရဲတပ်ဖွဲ့ကပြောပါတယ်သူတို့ရဲ့အခမ်းအနီးချင်းဖြစ်သူအသက်46နှစ်အရွယ် Chris Stephen Hicks ဆိုသူကိုလူသတ်မှုနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးထားပြီးတရားစွဲဆိုထားတယ်လို့သိရပါတယ်
။လာမယ့်ဒီဇင်ဘာလကျရင်ပြည်တွင်းနိုင်ငံ Paris မြို့မှာရာသီဥတုဆိုင်ရာသဘောတူညီချက်ရရှိဖို့အခြေခံလုပ်ငန်းစဉ်တစ်ရပ်ကိုကုလသမဂ္ဂဆက်ဆက်ညှိနှိုင်းသူတွေအတည်ပြုလိုက်ကြပါတယ်။လက်ရှိဆွေးနွေးမှုတွေအတွက်လမ်းဖွင့်ပေးခဲ့တဲ့စာမျက်နှာ38မျက်နှာပါအစီအစဉ်ထက်ပိုကျယ်ပြန့်တဲ့စာမျက်နှာ86မျက်နှာပါလုပ်ငန်းစဉ်တစ်ရပ်ကိုဆွစ်ဇာလန်နိုင်ငံဂျနီဗာမြို့က6ရက်ကြာဆွေးနွေးပွဲအဆုံးသတ်ချိန်မှာပဲနိုင်ငံပေါင်း200နီးပါးကကိုယ်စားလှယ်တွေအတည်ပြုခဲ့ကြတာဖြစ်ပါတယ်။သဘောတူညီချက်ဟာပို့ပြီးတော့ကျယ်ပြန့်လာတယ်ဆိုပေမဲ့သက်ဆိုင်ရာတိုင်းပြည်တွေအနေနဲ့ကိုယ့်ရည်တည်ချက်ကိုပို့ပြီးအပြည့်အဝသဘောပေါက်လာကြတယ်လို့လည်းကုလသမဂ္ဂရာသီဥတုပြောင်းလဲမှုဆိုင်ရာသဘောတူညီချက်အခြေခံလုပ်ငန်းစဉ်ရေးဆွဲရေးအဖွဲ့ရဲ့အကြီးအကဲကပြောဆိုပါတယ်အနာဂတ်မှာအကျိုးသက်ရောက်မှုတွေရရှိလာမှာဖြစ်တာကြောင့်သဘောတူညီချက်မှာမပါခြင်းကြတဲ့တိုင်းပြည်တွေလည်းမရှိဘူးလို့ပြောဆိုခဲ့ပါတယ
်နယူးဇီလန်တောင်ဘက်ဖျားမှာရှိတဲ့ကျွန်းတကျွန်းရဲ့ကမ်းစက်ပေါ်မှာတင်နေတဲ့ဝေးလာငါအကောင်200နီးပါးကိုကယ်တင်နိုင်မှုအတွက်တောက်ကြနေမှာကေဆေးရေးလုပ်သားတွေအပြည့်လွှတ်သွားနေကြပါတယ်ဝေးလာငါတွေဟာ Southern Island ရဲ့အနောက်မြောက်ဘက်စွန်း Farewell Spit လို့လူသိများတဲ့ကမ်းခြေမှာတောင်းတင်နေကြတာဖြစ်ပါတယ်ခင်ဗျာ Direct from Washington The
Voice of America VOA စနေနေ့မနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမနက်နာချန်နဲ့ဥဆန်မိုးဝေတို့အစီရင်ခံခဲ့ကြတာပါအခုတော့သတင်းပေးပို့ချက်ဆက်သွယ်မေးမြန်းချက်တွေကိုစရိုက်ထုတ်လွှင့်ပါမယ်မြန်မာနိုင်ငံကယာယီတပ်တွေကလက်မှတ် White Card တွေဟာမတ်လကုံမှာတက်တန်းကုံမှာမို့မေလကုံနောက်ဆုံးထားပြန်လဲအနှံဖို့မြမအစိုးရကကြေညာလိုက်တာဟာအမျိုးသားပြန်လဲတင်းမြတ်ရေးနဲ့ဆန့်ကျင်တဲ့လုပ်ရက်တစ်ခုလို့အမေရိကန်အစိုးရကပြောကြားလိုက်ပါတယ်ဒီလိုပြန်လဲအနှံခိုင်းတာအတွက်ကုလသမဂ္ဂအနေနဲ့လဲစိုးရိမ်မှုရှိတယ်လို့ဆိုပါတယ်အပြည့်စုံကိုဒေါခင်မျိုးသက်ကပြောပြမှာပ
ါမြမနိုင်ငံက White Card လို့ခေါ်တဲ့ယာယီတက်တေကန်လက်မှတ်တွေအတွက်မတ်လ31ရက်နေ့မှာတက်တန်းကုံဆုံးတော့မယ်လို့နိုင်ငံတော်သမရာရုံးရဲ့ကြေညာချက်နဲ့ပတ်သက်ပြီးဖြစ်ပေါ်လာမယ့်အကျိုးဆက်တွေကိုအမေရိကန်အစိုးရကစောင့်ကြည့်နေမှာဖြစ်ကြောင်းအမေရိကန်နိုင်ငံကြီးဌာနအရှေ့တောင်အာရှရေးရာဌာနခွဲတာဝန်ခံတဦးက VOA ကိုပြောပါတယ
် And we are looking closely at the implications. We have been on record multiple
times. ကြေညာချက်နဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာမယ့်အကျိုးဆက်တွေကိုကျွန်တော်တို့အနီးကစောင့်ကြည့်သွားမှာပါမြန်မာနိုင်ငံမှာထုတ်ပြန်ထားတဲ့ကန့်သတ်မှုတွေအတွက်အမေရိကန်အစိုးရကစိုးရိမ်ပူပန်တဲ့အကြောင်းထပ်တလဲလဲပြောကြားခဲ့ပြီးဖြစ်ပါတယ်။ဒီကန့်သတ်မှုတွေဟာရိုဟင်ဂျာတွေကိုတက်ရောက်မှုရှိနေပြီးဒီထဲမှာနိုင်ငံသားဖြစ်မှုခွဲခြားဆက်ဆံမှုခရီးသွားကန့်သတ်မှုတွေပါဝင်နေတာပါ
။အခုကြေညာချက်ကနေ White Card ကိန်းဆောင်သူတွေအတွက်ရပိုင်ခွင့်ပိတ်ပင်လိုက်တာဟာမြန်မာနိုင်ငံပြန်လည်တည်မြဲရေးလှုပ်ဆောင်မယ်ဆိုတဲ့အာဏာပိုင်တွေရဲ့ဂရုပေးချက်နဲ့ဆန့်ကျင်နေပါတယ်လို့လည်းပြောပါတယ်။
Steps that deny the rights of white card holders would run counter to the Burmese government's commitments to reconciliation.
အခုလိုဖက်ကကန်ဆောင်သူတွေရဲ့ရပိုင်ခွင့်တွေကိုငင်းပယ်ဖို့လှုပ်ဆောင်တဲ့ခြေလှမ်းတွေဟာအမျိုးသားပြန်လည်တည်မြဲရေးနိုင်ငံသားတိုင်းအတွက်နိုင်ငံတွင်းဥပဒေတွေနဲ့ရောနိုင်ငံတကာစံနှုန်းတွေနဲ့အညီပါကာကွယ်ပေးဖို့နဲ့2015ရွေးကောက်ပွဲမှာအလုံးပါဝင်ခွင့်ရစေရမယ်ဆိုတဲ့မြန်မာအစိုးရရဲ့ဂရုပေးချက်တွေနဲ့ဆန့်ကျင်နေပါတယ်
ကုလသမဂ္ဂကလည်းဒီကိစ္စနဲ့ပတ်သက်ပြီးကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် VJ နံပါတ်ကိုယ်တိုင်အနီးကစောင့်ကြည့်နေပါတယ်လို့ကျက်တပရင်းနဲ့သတင်းစာရှင်းလင်းပွဲမှာအတွင်းရေးမှူးချုပ်ယုံပြောခွင့်ရ Stephen Dujarric ကပြောကြားခဲ့ပါတယ
် We're very concerned about the reported notification that holders of temporary ID cards will be required to hand in
ယာယီတက်ကံကပ္ပားကန်ဆောင်သူတွေကိုသူတို့ရဲ့ကပ္ပားတွေပြန်အပ်ဖို့လိုရဲဆိုတဲ့ပြောကြားချက်တွေနဲ့ပတ်သက်ပြီးတော့ကျွန်တော်အထူးစိုးရိမ်ပူပန်ပါတယ်။မစ္စတာနမ်ဘီယာကဒီကိစ္စနဲ့ပတ်သက်ပြီးအနီးကပ်စောင့်ကြည့်နေသလိုဒီကြေညာချက်ကဘာလို့ဆိုလိုရဲဆိုတာနဲ့မြမအစိုးရအရင်တော့ပေးထားတဲ့ဂရီတွေနဲ့ကိုက်ညီမှုရှိမရှိဆိုတာတွေကိုအသေးစိတ်သိအောင်စ조사နေပါတယ
်။ February 17ရက်ဗုဒ္ဓဘူးနေ့ကသမရာယုံကထုတ်ပြန်လိုက်တဲ့ကြေညာချက်ထဲမှာလက်ရှိ White Card ကန်ဆောင်ထားသူတွေရဲ့ကပ္ပားအလုံးဟာ2015မတ်လ31ရက်နေ့မှာတက်တန်းကုံဆုံးတော်မှာမို့မေလ31ရက်နောက်ဆုံးထားပြီးပန်းရောင်နိုင်ငံသားကန်နဲ့လာရောက်လဲလှယ်ကြရမယ်လို့ဖော်ပြထားပါတယ်။အခုလိုပန်းရောင်နိုင်ငံသားကပ္ပားရဖို့အတွက်ဆိုရင်လည်း တီချဲနိုင်ငံသားစီစီဥပဒေတွေအရဆစ်ဆေးပြီးနိုင်ငံသားဖြစ်ပိုင်ခွင့်ဥပဒေနဲ့ကန့်ညီမှသာထုတ်ပေးမယ်လို့ကြေညာချက်မှာဖော်ပြထားတာဖြစ်ပါတယ်။ဒီကြေညာချက်ဟာအစိုးရကနိုင်ငံသားစီစီချင်းလုပ်ငန်းစဉ်ကိုမိုးဝင်အထူးစီမံချက်အနေနဲ့ရှင်းပြဆောင်ရွက်နေခြင်းတစ်စိတ်တစ်ပိုင်းဖြစ်ပြီးဒီအထူးစီမံချက်ကိုအကောင့်ထည့်ဖော်ဖို့တိုင်းဒေသကြီးပြည်နယ်ခရိုင်မြို့နယ်ရက်ရွာကျေးရွာအုပ်စုကြီးကြပ်မှုကော်မတီများကနေတဆင့်ဆောင်ရွက်ဖို့လည်းညွှန်ကြားခဲ့တာပါ။အရင်ဆစ်ဆိုးရလက်ထက်တုန်းကဝတ်ကရာယီတက်တေကံလက်မှာကင်ဆောင်ထားသူတွေအနေနဲ့လူမှုဆန္ဒခရင်ခွဲတွေအပါအဝင်ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးလွှတ်တော်တွေမှာပါမဲပေးခွင့်ပြုခဲ့ပေမဲ့2008ဖွဲ့စည်းပုံမှာတော့အဲ့ဒီလိုပေါ်ပြမထားပါဘူး။ဒါကြောင့်ပြည်ထောင်စုလွှတ်တော်ကအတည်ပြုပြီးသမရဦးသိန်းစင် February 10ရက်နေ့ကလက်မှတ်ရေးထုတ်လိုက်တဲ့ဥပဒေမူကြမ်းပေါ်မှာအခြေတင်ညှင်းခုံမှုတွေအခုထိရှိနေတာပါ။
ဒေါကင်မျိုးသက်တင်ပြခဲ့တာပါ။ကြီးတက်ဆန္ဒပြနေတဲ့အကြောင်းသားတွေကိစ္စမတင်ပြခင်အခုတော့မြေယာကိစ္စကိုပြောပြပါမယ်။မြန်မာနိုင်ငံမှာလင်းမြေတင်းစီခံရတဲ့ပြဿနာတွေကိုအခုချိန်ထိပြည့်လည်အောင်ဖြေရှင်းမပေးသေးဘူးလို့ဟောင်ကောင်အခြေစိုက် HRC အာရှလူ့အခွင့်အရေးကော်မရှင်ကပြောဆိုလိုက်ပါတယ်။မန္တလေးတိုင်းဆင်ကူမြို့နယ်မှာထွန်းနှုံးတိုက်ပွဲဆင်နွှဲခဲ့တဲ့ဒေသခံတောင်သူတွေကိုရဲတပ်ဖွဲ့ကဝင်ရောက်ပစ်ခတ်တဲ့အမှုနဲ့ပတ်သက်လို့တိုင်ကြားထားပေမဲ့အခုချိန်ထိအရေးယူဆောင်ရွက်ခြင်းမရှိသေးတာကြောင့်ဒါကိုအမြန်ဆုံးအရေးယူပေးဖို့ HRC အဖွဲ့ကဖေဖော်ဝါရီလ23ရက်နေ့စွန်းနဲ့တိုက်တွန်းတောင်းဆိုလိုက်တာဖြစ်ပါတယ်။စစ်တပ်နဲ့ Grey War Company တို့ပေါင်းပြီးတင်ထားတဲ့မန္တလေးတိုင်းစင်ကူးမြို့နယ်ညောင်ဝိုင်းဆံပြကျေးရွာကလင်းမြင်းနဲ့ပတ်သက်လို့သက်ဆိုင်ရာလေသမားတွေက2014ခုနှစ်ကုန်ပိုင်းထုံနှုံးတိုက်ပွဲဆင်နွှဲပြီးစန့်ကျင်နေခြင်းမှာစင်ကူးမြို့နယ်ရဲမှုအပဝင်ရဲတပ်ဖွဲ့ဝင်40နီးပါးရွာထဲဝင်ရောက်ပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။ဒီပစ်စစ်မှာအမျိုးသမီးတဦးဒဏ်ရာအပြင်းထန်ရပြီးဆေးရုံတင်ခဲ့ရပါတယ်။ရဲတွေရဲ့ဒီလုပ်ရမ်းနဲ့ပတ်သက်လို့စင်ကူးမြို့နယ်ရဲစခန်းမှာအမှုသွားဖွင့်ခဲ့ပေမဲ့အမှုဖွင့်မပေးဘဲတရားရုံးကိုတိုင်ကြဖို့ပြောကြခဲ့ကြောင်းစင်ကူးမြို့နယ်တရားရုံးကိုဥတိုက်လျှောက်ထားရမှာလဲရဲစခန်းကအမှုလက်ခံစစ်ဆင်နေတာမျိုးမရှိတဲ့အတွက်ဆိုပြီးအမှုကိုပလတ်လိုက်ပါတယ်။ဒါကြောင့်ရွာသားတွေကမန္တလေးတိုင်းပြင်ဦးလွင်တရားရုံးကိုဆက်လက်လျှောက်ထားရမှာလဲအမှုကိုအကျဉ်းယုံပလတ်ခဲ့ပါတယ်။မန္တလေးတိုင်းတရားရုံးချုပ်အထိအယူခံတက်ခဲ့ပေမဲ့ပြစ်မှုကျူးလွန်သူတွေကိုအခုချိန်ထိအရေးယူခြင်းမရှိသေးတာတွေ့ရကြောင်းHRC ရဲ့လူအခွင့်အရေးရှိနေဦးမင်းလွင်ဦးကပြောပါတယ
်ဒီရဲတပ်ဖွဲ့ဝင်တွေဝင်ရောက်စီးနှင်းပြီးတော့အိမ်တလုံးကိုအပိုင်စီးထားတဲ့အခါမှာရဲကနေပြစ်ခတ်တဲ့အတွက်အိမ်ပျက်စီးသွားတဲ့ဥစ္စာတွေရှိတယ်အိမ်ဝင်ထဲကပစ္စည်းတွေကိုဖျက်ဆီးသွားတဲ့ကိစ္စတွေရှိတယ်ဒါတွေကိုထိုက်တန်နဲ့ယောကြီးပေးဖို့လိုတယ်နောက်ပြီးတော့ဒီကြေးရွာတွေကိုတနက်ပစ်ပေါက်ပြီးတော့ဝင်ဖို့အတွက်အမိန့်ပေးတဲ့ညနေရေမှုဥအောင်စိုးကိုထိရောက်စွာအရေးယူဆောင်ရွက်ပေးဖို့ကျွန်တော်တို့တောင်းဆိုကြတာဖြစ်တယ်။ဒါတွေကိုခုချိန်ထိမြန်မာနိုင်ငံရဲတပ်ဖွဲ့ကလည်းအရေးယူဆောင်ရွက်ထားတာကျွန်တော်တို့မတွေ့ရဘူး။တရားရုံးကလည်းပြစ်မှုဆိုင်ရာဥပဒေပုံမှန်905ခါခွေရအမှုဖွင့်ပေးဖို့ကိုယနေ့ထက်တိုင်ညှင်းပယ်နေသေးပဲဖြစ်တယ်ဆိုတော့ကျွန်တော်တို့တွေ့ရတယ်။တကယ်တော့ပြစ်မှုဆိုင်ရာအမှုတွေကိုနိုင်ငံတော်ကနေပြီးတော့ကိုယ်စားပြုပြီးတရားစွဲဆိုရပါဖြစ်ပါလျင်နဲ့နိုင်ငံတော်ဖက်ကကိုယ်တိုင်ကမတရားမှုကိုမျက်ကွယ်ပြုထားတဲ့ဥစ္စာကလွန်စာမပင်မဖြစ်သင့်တဲ့ကိစ္စဖြစ်တယ်ဆိုတာကိုအစလူခွင့်ရင်ကော်မရှင်ကတောင်းဆိုတာဖြစ်တယ
်။လယ်သမားတွေဟာအခုထိသူတို့ရဲ့လယ်မြေကိုပြန်လည်ထွင်ရွက်ခွင့်မရသေးဘဲနစ်နာနေရတယ်လို့ဦးမင်းလွင်ဦးကထောက်ပြပါတယ
်။အချိန်ကြီးသူတို့ရဲ့လယ်မြေတွေကိုဝင်ရောက်ထွင်ရွက်ခွင့်မရပေဘူး။ဒီလယ်မြေတွေကလည်း Great Wall Company ပိုင်ရှင်ဦးတင်မောင်ရဲ့ကြံစိုက်ပျိုးကင်းနီအတွဲမတရားသိမ်းစီးထားတဲ့လေယာဉ်မြေတွေဖြစ်တယ်။ Great Wall ဥတည်မောင်ကလည်းခုချိန်မှာပြည်ပကိုထွက်ပြေးတင်းချောင်းနေပြီဖြစ်တယ်။အဲ့တော့ Great Wall ဥတည်မောင်ရဲ့တက်မတော်ထောက်ပံ့ရေးတပ်ရဲ့မန္တလေးမြို့နန်းတွင်ထောက်ပံ့ရေးတပ်ရဲ့ကနေပြီးတော့ဒီမှုမှာအဓိကတာဝန်ရှိတဲ့သူတွေဖြစ်တယ်။သိမ်းစီးထားတဲ့လေယာဉ်မြေတွေကိုပိုင်ရှင်လက်ကိုပြန်လည်အနှံ့ပေးဖို့လိုတယ်။ဒါမှမဟုတ်လို့ရှိရင်ထိရောက်တဲ့နေနာကြီးတွေလေသမားတွေကိုပေးဖို့လိုတယ်။ခုချိန်ဒီတမရောထောက်ပံ့ရေးတပ်ကနေပြီးတော့ဒီကိစ္စကိုလှုံ့ဆော်တာကျွန်တော်တို့မတွေ့ရသေးပါဘူ
းအလားတူပဲလက်ဘရောင်းတောင်ကျင်းနီစီမံကိန်းရဆိုင်သွားရေးဆန္ဒပြရာမှာလယ်သမားရွာသူတူရဲရီရဲ့ပြစ်ခတ်မှုကြောင့်တေဆုံသွားတာနဲ့ပတ်သက်ပြီးလဲအခုချိန်ထိအရေးယူဆောင်ရွက်ခြင်းမရှိသေးဘူးလို့သူကဆိုပါတယ်စင်ကူးမြို့နယ်ညောင်ဝိုင်းဆန်ပြကျေးရွာအမှုကိုအမြန်ဆောင်ရွက်ပေးဖို့တမရဦးသိန်းစိန်အပါအဝင်ပြည်ထရေးဝန်ကြီးတရားရေးချုပ်ရှင့်နေချုပ်မြန်မာနိုင်ငံရဲတပ်ဖွဲ့ညွှန်ချုပ်နဲ့ပြည်သူ့လွှတ်တော်ဒီ HRC အဖွဲ့ကအိတ်ဖွင့်ပေးစာရေးသားထားပါတယ်ခင်ဗျာပြည်ရဲ့စနေနေ့မနေ့ခင်အစီအစဉ်တွေကိုသောရရှင်နေကြားနေရတာပဲဖြစ်ပါတယ် ခုတကတော့တပိမောက်ចောင်းသားរីနဲ့ပတ်သက်တဲ့အကြောင်းကိုပြောပြပါမယ်တောက်ကြနေညာပိုင်းမှာအစိုးရအတန်လှင့်ဌာနတွေကចောင်းသားរីရဲ့တပိနဲ့ပတ်သက်ပြီးသတင်းကြေညာချက်ထုတ်ပြန်လိုက်ပါတယ်အမျိုးသားပညာရေးကိုစန့်ကျင်ပြီးဒီမိုကရေစီပညာရေးတောင်းဆိုဆန္ဒပြချီတက်နေကြတဲ့တပိတ်မောက်ចောင်းသားတွေရဲ့ဆန္ဒပြမှုကိုတားမြစ်လိုက်ပြီးတပိတ်မယံနာရင်ဥပဒေနဲ့အညီအေးအေးယူသွားမယ်လို့ကြေညာလိုက်တာပါအသေးစိတ်ကိုထိုင်းချီဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်အမျိုးသားပညာရေးဥပဒေကိုစန့်ကျင်ကန့်ကွက်နေတဲ့ចောင်းသားတပိတ်စစ်ကြောင်းတွေနဲ့ပတ်သက်လို့ရန်ကုန်မြို့ကိုဆက်လက်ချီတက်ပါကဥပဒေနဲ့အညီအေးအေးယူသွားမယ်ဆိုပြီးမြန်မာအစိုးရကဖေဖော်ဝါရီလ23ရက်နေ့ည9:00နာရီမှာနိုင်ငံပိုင်သတင်းဌာနဖြစ်တဲ့မြန်မာအတံကနေသတင်းထုတ်လွှင့်ခဲ့ပါတယ
်ဆန္ဒပြចောင်းသားចောင်းသူများသိရှိနိုင်ရန်သတင်းထုတ်ပြန်ချက်2015ခုနှစ်ဖေဖော်ဝါရီလ17ရက်နေ့တွင်ပြည်ထောင်စုသမ္မတမြန်မာနိုင်ငံတော်အစိုးရကိုယ်စားလှယ်များပြည်ထောင်စုလွှတ်တော်ကိုယ်စားလှယ်များ NNER ကိုယ်စားလှယ်များဒီမိုကရေစီပညာရေးလှုပ်ရှားမှုဦးဆောင်ကော်မတီမှចောင်းသားကိုယ်စားလှယ်များနှင့်လေးဝင်ဆိုင်တွဲဆုံညီနိုင်ဆွေးနွေးရာတွင်တောင်းဆိုချက်17ချက်နှင့်ပတ်သက်၍နှစ်ဖက်သဘောတူညီချက်များရရှိခဲ့ကြပြီဖြစ်ပါသည်၎င်းပြင်အခြားသဘောတူညီချက်များကိုလည်းလည်ရောပြေးထားပြီးဖြစ်၍တပိတ်စစ်ကြောင်းများရန်ကုန်မြို့သို့ဦးတည်ချီတက်ခြင်းမပြုရန်အဆိုပါညီနိုင်စည်းဝေး၌ပြောကြားထားပြီးဖြစ်ပါသည်ရင်းဆွေးနွေးပွဲရလဒ်များကိုဆက်လက်အကောင့်ထည့်ဖို့ရန်အတွက်2015ခုနှစ်ဖေဖော်ဝါရီလ14ရက်နေ့တွင်လေးဝင်ဆိုင်ထပ်မံတွဲဆုံဆွေးနွေးရန်သဘောတူညီထားပြီးဖြစ်ပါသည်သို့သောယခုအခါတပိတ်စစ်ကြောင်းများသည့်ရန်ကုန်မြို့သို့ဆက်လက်ဦးတည်လှုပ်ရှားနေကြသဖြင့်မလိုလားအပ်သောပြဿနာများမဖြစ်ပေါ်စေရန်နှင့်နိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရရွာအေဂျင်တာရေးတို့အတွက်ရန်ကုန်တိုင်းဒေသကြီးတွင်သို့တပိတ်စစ်ကြောင်းများဝင်ရောက်ခြင်းမပြုနိုင်ရန်ဥပဒေနှင့်အညီဆောင်ရွက်သွားမည်ဖြစ်ကြောင်းသတင်းထုတ်ပြန်အပ်ပါသည်ဟုဖော်ပြပါရှိပါသည်ခင်ဗျာ
အစိုးရသတင်းထုတ်ပြန်ချက်နဲ့ပတ်သက်လို့ပြီးခဲ့တဲ့ဖေဖော်ဝါရီလ17ရက်နေ့ကဆွေးနွေးပွဲကတော့14ရက်နေ့မတိုင်ခင်ရန်ကုန်ကိုတပိတ်စစ်ကြောင်းတွေဝင်မလာဖို့ကိုသာသဘောတူထားခဲ့ကြောင်းအခုလိုမျိုးအစိုးရဘက်ကရုတ်တရက်သတင်းထုတ်ပြန်ချက်နဲ့ပတ်သက်လို့တော့ကျောင်းသားအလုံးပြန်လည်တိုင်ပင်ဆွေးနွေးပြီးမှသာသူတို့ရဲ့သဘောထားကိုထုတ်ပြန်မှာဖြစ်ကြောင်းပြမတပိတ်စစ်ကြောင်းကတပိတ်ကောင်းဆောင်ကိုတိဟဝင်းတင်ကဆိုပါတယ်
။အရင်တော့ကတော့သူတို့ပြောတာကဒီ February 14အတိုင်းရန်ကုန်နဲ့မဝင်ဘူးဆိုတဲ့ပုံစံမျိုးပဲပြောတာပေါ့နော်အခုကတော့လုံးဝဝင်မခံဘူးဆိုတဲ့ပုံစံမျိုးဖြစ်သွားအတိုင်းများပြီးတော့ပြောရအောင်နည်းနည်းခက်နေကြရမှာအဲ့လိုမျိုးဖြစ်နေတာအဲ့ဒါကြောင့်တန်ပြန်တိုင်းမျိုးလို့ပြန်စည်းဝေးမျိုးလုပ်နေအခုကျတော့ပေါင်းတယ်မှာနားနေတော့လေဟိုမင်းနဲ့ပြန်ကြလို့ရှင်တော့အဲဒီ2015ကစည်းဝေးဒီညကကျွန်တော်တို့ကဆက်ပြီးတော့အစည်းအဝေးတစ်ခုပါဆက်မယ်လို့ဆိုတော့မင်းနဲ့ပြန်ဟိုစုနေဖို့လေဒီ15ဦးနေနဲ့စုနေဖို့ကျွန်တော်တို့ဒီဘက်ကသဘောထားကိုပြီးရမှာသဘောထားကိုပြီးရမှာဆိုတော့ကျွန်တော်လည်းဒီညလုပ်ပြီးရမယ်လုပ်ပြီးချင်းဒီလိုနဲ့ကြာဖုံးပြောအောင်ပ
ါဖေဖော်ဝါရီလ14ရက်နေ့မှာတော့ကျောင်းသားအစိုးရလွှတ်တော်နဲ့ NNR ကကိုယ်စားလှယ်တွေထပ်မံတွေ့ဆုံဖို့ရှိပြီးဒီဆွေးနွေးပွဲကနေကျောင်းသားတွေဘက်ကလည်းသူတို့ရဲ့သဘောထားတွေကိုပြောဆိုသွားမှာဖြစ်တယ်လို့ဆိုပါတယ်ရှင
်ဆရာရှင်ခင်ဗျာပညာရေးဥပဒေကိုကန့်ကွက်ဆန္ဒပြနေရတဲ့ကျောင်းသားတွေနဲ့အာဏာပိုင်တွေသဘောတူညီမှုရရှိလာကြပြီဖြစ်ပါတယ်မြန်မာနိုင်ငံမှာကျုံတောင်းကျုံကဲရရှိခဲ့တယ်လို့ပြောရမယ်ဒီသဘောတူညီချက်အမှန်တကယ်ဆက်လက်အကောင့်ထဲပေါ်လာနိုင်မဲ့အလားအလာဘလောက်ရှိပါသလဲတကယ်လို့အတားအဆီးခလုတ်ကသင်းတစုံတရာပေါ်လာခဲ့ရင်ဘယ်လိုကျော်လွှားသင့်သလဲဆိုတာကိုအခုလာမယ့်စနေညတိုက်ရိုက်လေးလှိုင်းအစည်းအဝေးမှာဆွေးနွေးကြအောင်ပါသွားရရှိမြတ်ခင်ဗျာပါဝင်ဆွေးနွေးလိုတဲ့သူတွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255954fax number 2323255952ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။တရားပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 သံဖိုင်နဲ့လည်းပေးပို့နိုင်ကြပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ
်။ဒီကနေ့စနေညတရားလေးလိုင်းအစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။ဗီအေအထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့သောရရှင်တွေနားဆင်လို့တဲ့တည်သချင်းတွေတောင်းဆိုခြင်းနဲ့ဆိုရင်တော့ VOA ကိုအီးမေးလ်ကတဆင့်စာရေးသားနိုင်ပါတယ်။အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာရိုက်ကတဆင့်လဲစာရေးသားနိုင်ပါတယ်။လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်ခင်ဗျာ။အခုတော့ကျွန်တော်တို့နောက်ထပ်သတင်းတစ်ပုဒ်ကိုတင်ပြပါမယ်။ရှမ်းပြည်နယ်ကိုးကန့်ကိုးပိုင်အုတ်ချုပ်ခွင့်ဒေသလောက်ကန်မြို့အနောက်ဖက်ပိုင်းကိုတောက်ကြနီမနက်ပိုင်းမှာတပ်မတော်ဘက်ကပြန်လည်ထိုးစစ်ဆင်လာတဲ့အတွက်တိုက်ပွဲအရှိန်တိုးလာဖို့ရှိနေတယ်လို့မြန်မာနိုင်ငံလူမျိုးစုများဒီမိုကရေစီမဟာမိတ်တပ်ပေါင်းစု MMDAA ပြောခွင့်ရအထူးဒေသအုပ်ချုပ်ရေးကော်မတီအတွင်းမှဦးထွန်းမြတ်လင်းက VOA ကိုပြောပါတယ် VOA မြန်မာပိုင်းသတင်းတော့မတ်မေခါကအခုလိုသတင်းပေးပို့ပါတယ
်ပြီးခဲ့တဲ့ February 17ရက်နေ့22ရက်နေ့မှာတပ်မတော်နဲ့ကိုကန့်ဖုံချရှင်တပ်တို့တိုက်ပွဲဖြစ်ပွားမှုငြိမ်သက်နေရကနေဒီမနက်7နာရီလောက်မှာတော့တိုက်ပွဲတွေပြန်လည်ဖြစ်ပွားနေတယ်လို့မြန်မာနိုင်ငံလူမျိုးစုများဒီမိုကရေစီမဟာမိတ်တပ်ပေါင်းစု MNDAA ပြောခွင့်ရအထူးဒေသတဲ့အုပ်ချုပ်ရေးကော်မတီအတွင်းရေးမှူးဦးထွန်းမြတ်လင်းက VOA ကိုပြောပါတယ်
ဒီလိုပြန်နာမှုပဲရှိတယ်သူတို့ရဲ့စစ်လုံရှားမှုကိုကြည်ညာအဖြစ်ပေါ့ဗျာအာဟိုတင့်ကားတွေတန်းချက်ကားတွေခုလိုလေရင်တွေကြီးတက်တွေအများကြီးပို့လာတယ်
တိုက်ပွဲတွေနဲ့ပတ်သက်ပြီးအစိုးရဘက်ကငြိမ်းချမ်းရေးကန့်လန့်ထားတာမရှိသလိုအစိုးရဘက်ကတရားဝင်တော်လှန်ရေးအဖွဲ့တစ်ခုအနေနဲ့လက်ခံမထားတာကြောင့်ငြိမ်းချမ်းရေးလှုပ်ဆောင်မှုခက်ခဲနေတယ်လို့ပြောပါတယ်
ကျန်တော်ရောအနေနဲ့ကတော့ UNFC ကမှတကုတ်ပဲပုံမှာ NCC ကမှလည်းအဖို့မှာအဖက်နေကျွန်တော်တို့ပြီးမှမပြီးဘူးကြာအဲ့တော့ကျွန်တော်ကမ်းလမ်းမယ်ဆိုရင်တော့ကျွန်တော်ကျန်တဲ့အဖြစ်ကျရှိမယ်ခဏ
တိုက်ပွဲတွေဖြစ်ပွားခဲ့တဲ့အတွက်လောက်ကင်ဒေတာကန်တွေဟာတရုတ်နိုင်ငံနဲ့လာရှိုးဒေတာတွေကိုထွက်ပြေးတင်ဆောင်လို့နေရပါတယ်လောက်ကင်ဒေတာနောက်ဆုံးအခြေအနေတွေကိုကိုကန့်လူမျိုးကွမ်လုံလွတ်တော်ကိုယ်စားလှယ်ဦးဟော်လျှောက်ချမ်းက VOA ကိုခုလိုပြောပါတယ
်လောက်ကင်ချီနေတော့ဟိုတို့ဆိုးဆိုးပါတယ်ခုကလူထိုးလက်ကမရှိတော့ဘူးဒီနံပါတ်ဖုန်းတမားကဒီအိမ်ကိုတွားကလော်ပြလိုက်ဟိုအိမ်ကကလော်ပြလိုက်ဒီဖြစ်လာအေးရှိမရှိဘူးလေအခုဖြစ်နေ
လောက်ကင်ကနေထွက်ပြေးလာတဲ့ကြံစိုက်တောင်သူတောင်တွင်းကြီးသားကိုမြောင်ငွေကဒုက္ခသည်တွေနဲ့ပတ်သက်ပြီးခုလိုပြောပါတယ်
ကျွန်တော်လောကမှာကြံခုတ်တက်ကြရတာကကျွန်တော်အဲ့နေရာမှာတော့ကြည့်ရတော့ကမလို့ကျွန်တော်ဘေးကထွက်ပြီးတော့ပေါက်နေပါတယ်ခင်ဗျာခုနေ့ချိန်ကမှကျွန်တော်လူသမားတွေကိုပြန်ရှုတ်တဲ့အခြေအနေရှိပါတယ်ခင်ဗျာလမ်းဒီမှာလည်းတောကြောင်ခြေချင်းလျှောက်နေတဲ့လူတွေရှိပါတယ်ခင်ဗျာဒါကြောင့်ခုနေ့မနေ့ကြီး7နာရီခွဲလောက်မှရောက်တယ်ခင်ဗျာနောက်မှလည်းဒုက္ခတဲ့လူတွေအများကြီးကျန်မှသိတယ်ခင်ဗျာဒီသူတွေကလည်းကိုကြီးလောက်ကမ်းပြီးတော့ဆောင်ရွက်ပြီးပါတယ်ခင်ဗျာ
အခုချိန်မှာလာရှုတ်အထက်ကတဲ့ကျောင်းမှာပညာရေးဝန်ထမ်း300ကျော်ခိုလုံနေရတယ်လို့ယရနာတန်ကြီးကျောင်းမန်စီကျောင်းမန်စီကောင်းဝင်းတို့မှလည်းလောက်ကင်ကထွက်ပြေးလာတဲ့ဒုက္ခသည်တွေနဲ့ပြည်နေပါတယ်။တိုက်ပွဲဆဖြစ်ကလေးကဒီနေ့အချိန်ထိလာရှုကိုထွက်ပြေးလာတဲ့ဒုက္ခသည်ပေါင်း1000ကျော်ခန့်ရှိတယ်လို့ဒုက္ခသည်တွေကကူညီနေတဲ့လာရှုမြို့ကန်ဦးထွန်းနေလိုင်ဦးက VOE ကိုပြောပါတယ
်။အဲမန်စူရှမ်းကျောင်းမှလည်းရှိတယ်30လောက်တော့ရှိတယ်ကျွန်တော်တို့ကြည့်တော့အဲဟုတ်တယ်အထက်ကတက်မှာအမအဲ့ဒါကအယောက်300လောက်စင်းဝင်နေပြီမနေရတီရတော့ဒင်းဆက်ကခင်းမပညာရေးဝန်ထမ်းနေအမထောင်ကနန်းဆိုတာတော့မှန်တယ်ဘာဖြစ်လို့လဲဆိုတော့အဲတဲတာတော့မမှန်ဘူးဘာဖြစ်လို့လဲထောင်ကနန်းဆိုတာလေဟိုတို့ကဒီမှာဖြတ်သွားကြတာဟုတ
်ဖေဖော်ဝါရီ9ရက်နေ့ကနေဒီနေ့ထိဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နှစ်ဖက်အကြအဆုံးတွေရှိပါတယ်တက်မတော်ဘက်က48ဦးကြာဆုံးပြီး83ယောက်ဒဏ်ရာရထားတယ်လို့ထုတ်ပြန်ထားပေမဲ့ဖုံချားရှင်ကိုကန့်တက်ဖက်ကတော့တရားဝင်ထုတ်ပြန်မှုတွေမလုပ်ထားပါဘူးမြန်မာနိုင်ငံလူမျိုးစုများဒီမိုကရေစီမဟာမိတ်တပ်ပေါင်းစု MNDAA ရဲ့အတွင်းရေးမှူးဦးထွန်းမြတ်လင်းကသူတို့နဲ့အတူကချင်လွတ်လပ်ရေးတပ်မတော် KIA တအားဟောင်းအမျိုးသားလွတ်မြောက်ရေးတပ်မတော် TNL ရခိုင်တပ်မတော် AA တို့ကပူးပေါင်းတိုက်ပွဲဝင်နေတယ်လို့ပြောပါတယ်။လောက်ကင်မြို့အနောက်ဘက်မှာရှိနေတဲ့တာပါညံခွန်းတို့မှာတိုက်ပွဲတွေနှစ်ရက်တာငြိမ်သက်နေရကနေဒီမနက်မှာတော့တိုက်ပွဲပြန်လည်ဖြစ်ပွားနေတယ်လို့သိရပါတယ
်။ VOA သတင်းတောက်မမေခပြောပြခဲ့တာပါ။တရုတ်မြန်မာနယ်စပ်မှာဖြစ်နေတဲ့ဒီကိစ္စနဲ့ပတ်သက်ပြီးတရုတ်နိုင်ငံဘက်ကထိခိုက်လာနိုင်တဲ့အလားအလာကိုစိုးရိမ်စိမ့်နဲ့အနီးကဆောင်ကြည့်နေတဲ့ပြဿနာကိုငြိမ်းချမ်းစွာပြည်လည်ဖို့မျှော်လင့်နေတယ်လို့မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကသတင်းထုတ်ပြန်လိုက်ပါတယ်တရုတ်နိုင်ငံဘက်ကဝင်ရောက်လာတဲ့ဒုက္ခသည်တွေစီးရင်ကိုလည်းကောက်ယူနေတယ်လို့ဆိုပါတယ်သူတို့အားလုံးကိုစာနာမှုအထောက်အထားတွေနဲ့စနစ်တကျနေရာချထားပေးနေတယ်လို့တန်ယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်အခြေအနေတွေပုံမှန်ပြန်ရောက်သွားတဲ့အခါမှာဒုက္ခသည်တွေမြန်မာနိုင်ငံကိုအေးအေးချမ်းချမ်းပြန်သွားနိုင်မယ်လို့မျှော်လင့်ကြောင်းဖော်ပြထားပါတယ်ခင်ဗျာမကြခင်မှာနာနယ်ခင်အင်္ဂလိပ်သင်ကန်းစာအမျိုးသမီးကန္ဓာသိပ္ပံနည်းပညာစာရတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ မစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ကစနေနေ့မနေ့ပိုင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 9323ညလိုင်းနိုမီတာ40 kHz 9433ညလိုင်းနိုမီတာ50 kHz 5995တို့ကနေဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ရွယ်အတွင်းအမျိုးသမီးကန္တမနေ့ခင်အင်္ဂလိပ်စာတွေကိုနားဆင်ရမှာဖြစ်သူသိပ္ပံနည်းပညာကန္တကိုတင်ဆက်တဲ့အခါမှာတော့
ဒီ Voyager 1နဲ့2ကစုမှထည့်ပေးလိုက်တဲ့အလူမျိုးဓာတ်ပေါင်းဖိုကနေပြီးတော့ထုတ်တဲ့ဒီဓာတ်အားထုတ်လို့ရတဲ့ဆက်လို့ခေါ်ပါတယ် Radio Isotope
မကြခင်မှာနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအရီရာအာဘော်နဲ့သတင်းဆောင်မတွေကိုဥဆန်မိုးရေကစူးစီးထားပြီးဒေါခင်မျိုးသက်နဲ့အတူတင်ဆက်ထားတာပ
ါပထမဦးစွာတင်ပြပေးချင်တာကတော့ Washington Post သတင်းစာမှာဆောင်းပါးရှင် Isan Taro ရေးသားထားတဲ့Why does this Buddhist majority nation hate these Muslims so much? ဘာဖြစ်လို့ဗုဒ္ဓဘာသာအများစုနေထိုင်တဲ့တိုင်းပြည်က Muslim တွေကိုဒီလောက်မုန်းနေရတာလဲလို့ခေါင်းစဉ်တက်ထားပါဗျ။2009ခုနှစ်တုန်းကတရုတ်နိုင်ငံပိုင် Hong Kong ကျွန်းကမြန်မာကောင်စီဝင်ဟာ Hong Kong တို့သတင်းစာတွေနဲ့တခြားတန်တပန်နေထိုင်ကိုစားတဆောင်ရေးသားပေးပို့ခဲ့ပါတယ်။ Bengali စကားပြောတဲ့ Rohingya ဒုက္ခသည်လူနည်းစုလူမျိုးတွေပေါ်ဆက်ဆံရေးနဲ့ပတ်သက်ပြီးတော့ရေးသားထားတာပါ။မြန်မာအစိုးရရဲ့ကောင်စီဝင်ရုံအကြီးအကဲဦးရဲမြင့်အောင်က Rohingya တွေဟာဘလူးလိုရုပ်ဆိုးတဲ့သူတွေဖြစ်ကြတယ်တခြားမြန်မာတိုင်းသားတွေလို့အသားဖြူပြီးတော့ကြည်ပြော်ရှုပြော်ရုပ်လက္ခဏာမရှိဘူးဆိုပြီးတော့ရေးသားထားခဲ့တာကိုထောက်ပြထားပါတယ်။ဒါကြောင့်ရိုဟင်ဂျာတွေဟာမြန်မာနိုင်ငံသားလူမျိုးစုနယ်ဝင်တွေမဖြစ်နိုင်ဘူးဆိုပြီးတော့ကောက်ချက်ဆွဲခဲ့သလိုမြန်မာအစိုးရကလည်းရိုဟင်ဂျာဆိုသူတွေဟာတိုင်းဒေသကနေကျူးကျော်ခိုးဝင်လာကြသူတွေဖြစ်တယ်။မြန်မာနိုင်ငံသားတွေမဟုတ်ဘူးလို့သတ်မှတ်ပါတယ်တဲ့။ငါးနှစ်လောက်ကြာလာတဲ့အချိန်မှာတော့မြန်မာနိုင်ငံရဲ့အခြေအနေကပိုးပြီးတော့တိုးတက်လာပါတယ်။တိုင်းပြည်ဟာတကားပွင့်လာတဲ့စစ်အာဏာရှင်စနစ်ကနေဒီမိုကရေစီစနစ်စီကိုပြောင်းလာတယ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ကိုနေအိမ်အခြေချုပ်ကနေပြန်လွှတ်ပေးလိုက်ပြီးတော့အတိုက်ခံပါတီကိုဥဆောင်နေပြီဖြစ်ပါတယ်တဲ့။ဒါပေမဲ့စိတ်မချမ်းသာစရာကောင်းတာကတော့ရိုဟင်ဂျာအရေးကိစ္စမှာဆက်ပြီးတော့တင်းခံနေစေဖြစ်လို့ပါပဲဆိုပြီးတော့ရေးသားထားပါတယ်။ရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်လက်ခံပေးဖို့မြန်မာအစိုးရကိုတောင်းဆိုတဲ့ဆုံးဖြတ်ချက်ကိုကုလသမဂ္ဂအထွေထွေညီလာခံမှာပြီးခဲ့တဲ့ဒီဇင်ဘာလအတွင်းဆုံးဖြတ်ချက်ချခဲ့ပေမဲ့ပြန်ပြီးတော့ရန်ဆောင်တာခံရရတယ်လို့ရေးသားထားပါတယ်။ဒီလိုဖြစ်ရတာကလည်းအမျိုးသားရေးအယူဆွဲပြင်းထန်တဲ့ဖုံးတော်ကြီးတွေကမြှောက်ပေးနေတာလည်းပါတယ်လို့ရေးသားပါတယ်။နောက်ဆုံးနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်တောင်မှအစိုးရနဲ့တတန်တဲ့ရိုဟင်ဂျာဆိုတဲ့စကားလုံးကိုမတုံ့ပဲဘင်္ဂါလီလိုပဲခေါ်ပေါ်တုံ့နှုံနေတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်အပြည့်စုံကို Washington Post မှာဖတ်ရှုနိုင်ပါတယ
်နောက်ဆက်ပြီးတင်ပြပေးချင်တာကတော့ AWR Online မှာဖတ်ရှုရတဲ့ဆောင်းပါးတစ်ပုဒ်ဖြစ်ပါတယ်ဆောင်းပါးရှင် Jared Ferry ရေးသားထားတာပါဥပဒေအသစ်ပေါ်လာခြင်းတောင်မှဒေါအောင်ဆန်းစုကြည်အနေနဲ့သမရဖြစ်နိုင်ပွဲမရှိဘူးဆိုပြီးတော့ရေးသားထားတာဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ဖို့အတွက်ပြည်လုံးချုပ်ဆန္ဒခန့်ယူပွဲကျင်းပပေးဖို့ဥပဒေအသစ်တည်းဖော်ဆောင်လာနိုင်သည့်အတိုင်းအခုနှစ်နှောင်းပိုင်းမှာကျင်းပမယ့်ရွေးကောက်ပွဲအပြီးမှာအတိုက်ခံပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်အနေနဲ့သမရရာထူးဆက်ခံနိုင်တဲ့အခြေအနေမရှိဘူးလို့လက်ရှိအာဏာရပါတီရဲ့လွှတ်တော်အမတ်တယောက်ကပြောရဲဆိုပြီးတော့ရေးသားထားပါတယ်စစ်တပ်ကိုမျက်နှာသာပေးထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ဖို့အတွက်ပြည်ရင်းနဲ့နိုင်ငံတကာက PR တွေပေးခဲ့ကြပြီးတဲ့နောက်အဲ့ဒီအခြေခံဥပဒေကိုပြင်ဆင်ဖို့အတွက်ပြည်လုံးချုပ်ဆန္ဒခန့်ယူပွဲကျင်းပနိုင်တဲ့ဥပဒေတရက်ကိုနိုင်ငံတော်သမ္မတဦးသိန်းစိန်ကလက်မှတ်ရေးထိုးလိုက်ပါပြီ။ဒေါအောင်ဆန်းစုကြည်နဲ့သူမရဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်တို့ဟာအခြေခံဥပဒေပြင်ဆင်ရေးအတွက်တွန်းအားပေးပြီးတောင်းဆိုနေကြတာပါ။ဒီအထက်ကတချက်ဟာဇနီးခင်ပွန်းသားသမီးဟာနိုင်ငံခြားသားဖြစ်နေရင်သမ္မတရာထူးဆက်ခံခွင့်မရှိစေရဆိုတဲ့အချက်ပါပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့တားနှယောက်ဟာဗြိတိန်နိုင်ငံသားတွေဖြစ်နေကြပါတယ်။အခုနှစ်ထဲမှာဆန္ဒခံယူပွဲကျင်းပခဲ့ရင်တောင်မှဒီကိစ္စကိုထည့်သွင်းပွဲမရှိဘူးလို့ပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီအမတ်ဦးရွှေမောင်ကပြောတယ်လို့ဆိုပါတယ်။ဒီလိုအချက်ကိုပြင်နိုင်ဖို့ရာစစ်တပ်ကိုယ်စားလှယ်25ရာခိုင်နှုန်းရှိတဲ့လွှတ်တော်မှာမဲ86ရာခိုင်နှုန်းလိုအပ်နေတဲ့အချက်လဲပါဝင်တယ်လို့ထောက်ပြထားပါတယ်။ရွေးကောက်ပွဲဟာအခုနှစ်ကုန်မှာကျင်းပဖို့အတွက်စီစဉ်ထားပေမဲ့ဆန္ဒခံယူပွဲကိုဒီနှစ်ထဲမှာကျင်းပနိုင်မှုဆိုတာကလည်းမရေရာသေးဘူးလို့យေတာထားပါတယ်။အပြည့်အစုံကတော့ AWR Online မှာဖတ်ရှုနိုင်ပါတယ်။
ဦးစံမိုးဝေစူးစီးတင်ဆက်တဲ့ကမ္ဘာမီဒီယာတွေတဲကမြန်မာပြည်အကြောင်းတွေပဲဖြစ်ပါတယ်အခုတော့နာနေခင်အင်္ဂလိပ်သင်ခန်းစာအလှည့်ပါအမေရိကန်အီလီယန်သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ်
နေတင်ပြမယ် idiom အတုံးကတော့
daylight robbery
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက daylight daylight ကနေ့ခင်းကြောင်တောင် robbery robbery ကခိုးတာဓမြတိုက်တာလို့အဓိပ္ပာယ်ရပြီး squid clone ရဲ့လွန်ကောက်အဓိပ္ပာယ်ကတော့နေ့ခင်းကြောင်တောင်ခိုးတာနေ့ခင်းကြောင်တောင်ဓမြတိုက်တာပေါ့ရှင်ဒီတော့ဟာကျမတို့မြန်မာမှာလေအလားတူရှိတာတော်တော်ရှင်များအသိပါနေကင်းကျွန်တော်ဓမြတိုက်တယ်ဆိုရင်ဘန်စကားဒီပေကတိတိကြီးနဲ့မတန်မဆဈေးကိုပို့ချတာကိုဆိုလိုတာဖြစ်ပါတယ်ဒီတော့နဲ့ပတ်သက်လို့ George Crew ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် $10 for a bottle of orange juice that's daylight robbery
လီမိုရီတပလင်း10ဒေါ်လာပေးရမယ်ဒါနေကင်းကျွန်တော်ပြောင်းဓမြတိုက်တာစီမတန်တဆတောင်းတာပဲလို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် $10 for a bottle of orange juice that's daylight robbery
ဈေးကိုမတန်တဆတောင်းနေဆိုရင် idiom အသုံးအရဘယ်လိုပြောမလဲ
daylight robbery
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
အခုတော့အမျိုးသမီးကန္တာမှာခင်ဗျာဟောင်ကောင်မှာအင်ပေါ်တူဦးကိုကိုတိလက်ရောက်နှိပ်စက်ညှဉ်းပန်းမှုနဲ့အင်ရှင်အမျိုးသမီးကိုအပြစ်ရှိကြောင်းဟောင်ကောင်တရားရုံးကဖေဖော်ဝါရီလ10ရက်နေ့ကဆုံးဖြတ်ချက်ချပါတယ်ဒီအမှုအတွက်နိုင်ငံတကာကစိတ်ဝင်စားဂရုပြုလာခဲ့ပေမဲ့လူအခွင့်အရေးလှုပ်ရှားသူတွေကတော့ဒါဟာမျိုးကြီးတွေမှာအင်ပေါ်အဖြစ်သွားပြီးအလုလုနေသူတွေရဲ့ဘဝတွေတိုးတက်ပြောင်းလဲဖို့လမ်းရှိမရှိမေးခွန်းတွေထုတ်လာပါတယ်ဒီအကြောင်း VOA သတင်းတော် Shannon Vincent ဟောင်ကောင်မြို့ကပေးပို့ထားတဲ့သတင်းပေါ်အခြေခံပြီးပြည်ပမှာအင်ပေါ်အဖြစ်သွားရောက်အလုလုကန်မှုစူးစမ်းကြတဲ့မြန်မာအမျိုးသမီးတွေရဲ့အရေးနဲ့ပတ်သက်လို့ဒီသတင်းပတ်အမျိုးသမီးကဏ္ဍမှာဒေါ်လာရတန်းကစူးစီးတင်ပြထားပါတယ်
You can bend but never break me, 'cause it only serves to make me more determined to achieve my final.
Hong Kong Kia Yong Tiong, a telly say, Lini Yue, Hong Kong Inshima, Lowang Tangu, Tuye, Indonesia, Imbogo, Nisen, Himamune, Tong Dan Chamali Bari, Inshima, Low Bo, Swedget, Dingere, Pimu Bound Nesene.18ခုမှာပြည့်မှုကျူးလွန်ကြောင်းထင်ရှားတွေ့ရှိခဲ့တာဖြစ်ပါတယ်။အသက်23နှစ်အရွယ်ရှိအင်ဒိုနီးရှားနိုင်ငံသူအဲရဝနာဆူလစ်စတီယန်နီဟာအင်ရှင်မလော်ရဲ့အိမ်မှာ2013ခုမေလကစတင်အလုပ်လုပ်ခဲ့တာဖြစ်ပါတယ်။တရားရုံးမှာထွက်ဆိုချက်အရသူ့ကိုလာစာမပေးတော့သူထွက်ပြေးဖို့ကြိုးစားရမှာသူတို့နေတဲ့အဆောက်အဦရဲ့လုံခြုံရေးကသူ့ပွဲစားကိုဆက်သွယ်ပေးခဲ့ပြီးအင်ဒိုနီးရှားပွဲစားကရောက်လာတဲ့အခါသူအင်ရှင်ထံကိုပဲပြန်ပို့ပေးခဲ့တာဖြစ်ပါတယ်။အင်ရှင်မလော်ရဲ့နှိမ့်ဆက်မှုကတော့အဲ့ဒီအချိန်ကစတင်ခဲ့တယ်လို့ဆိုပါတယ်။ဆူလက်စတီယာနီကအင်ရှင်မအနေနဲ့သူ့ကိုအစာငတ်ထားတယ်၊ရိုက်နှက်တယ်၊နှိမ်ချပြောဆိုတယ်လို့ဆိုပါတယ်။ဟော်လီအယ်လန်ဟာအင်ဘော်တွေကိုအကူအညီပေးရေးအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဖြစ်ပါတယ်။သူကဆူလက်စတီယာနီဟာဟောင်ကောင်မှာတိတ်နဲ့ချီပြီးပြည်ပကနေလာရောက်လုပ်ကိုင်းနေကြတဲ့အင်ဘော်တွေရဲ့အခြေခံလူခွင့်ရေးချိုးဖောက်ခြင်းခံရသူတွေနဲ့တူဦးဖြစ်တယ်လို့ဆိုပါတယ
် So there are many issues that are faced by migrant domestic workers
ဟောင်ကောင်မှာပြည်ပကတော်ရောက်လုပ်ကိုင်မဲ့အင်ဘော်တွေရင်ဆိုင်ရမယ့်ပြဿနာတွေကအများကြီးရှိနေပါတယ်အာဝီယာနာရဲ့အမှုကအမည်သဘောလောက်ပဲရှိပါသေးတယ်ဟောင်ကောင်မှာအင်ဘော်တွေအနှိမ့်ဆက်အညှဉ်းပန်းခံရမှုတွေထဲမှာအာဝီယာနာရဲ့အမှုကဥပမာတစ်ခုပါပဲ
ဟောင်ကောင်နေနဲ့1990ခုနှစ်မြောက်ကပြိရှာလက်အောက်ကနေတရုတ်ပြည်မကြီးလက်အောက်ကိုရောက်လာတဲ့ချင်းကဆာလို့အင်မော်အများပြားလူအပ်လာတာဖြစ်ပါတယ်။ဒါကြောင့်လေအင်ဒိုနီးရှားနဲ့ဖိလစ်ပိုင်တို့အပြင်တခြားအာရှနိုင်ငံတွေကအင်မော်တွေဟာသူတို့နိုင်ငံကိုငွေပြန်ပို့ထိုင်ဖို့ဟောင်ကောင်မှာအင်မော်လာလုကြရမှာအင်မော်စုစုပေါင်းခုစု3သိန်းကျော်ပြီဖြစ်ပါတယ်။ဟောင်ကောင်ရဲ့ဥပဒေအရကတော့အင်မော်တွေအနေနဲ့တစ်လအနည်းဆုံးလစာဟာအမေရိကန်ဒေါ်လာ918ဒေါ်လာဟောင်ကောင်ဒေါ်လာ4,010ဒါမှမဟုတ်မြန်မာငွေအားဖြင့်ကျပ်ငွေ5သိန်းရှိတာဖြစ်ပါတယ်။ဒါအပြင်ဥပဒေအရဒ တပတ်မှတည့်ရဲ့နာခွင့်ရှိကြပါတယ်ဘလိုဖယ်ရီလာဆယ်ရက်နေ့ကချမှတ်လိုက်တဲ့တရားရုံးရဲ့စီရင်ချက်ကြောင့်အရှိတောင်အရှာနဲ့ဆာဒီအရေဗျကူဝိတ်အဆရှိတဲ့အရှိလေပိုင်းမှာတွားရောက်လုက္ကိုင်းနေကြတဲ့အင်ဘော်ဒူရဲ့ဒေထိုင်မှုဘဝအခြေအနေကိုကဘာကိုမိမောင်းထိုးပြရာရောက်စီပါတယ်ဒီအမှုကိုတရားရုံးကကြားနာစစ်ဆေးပေးတာဟာအတော်လေးထူးခြားတယ်လို့ဟော်လီအယ်လန်ကပြောပါတယ
် I think the international media the spotlight definitely had helped the case
နိုင်ငံတကာသတင်းမီဒီယာတွေရဲ့ဖော်ပြမှုတွေကြောင့်ဒီအမှုကိုအတော်ကလေးကိုအထောက်အကူပြုစေပါတယ်ရဲစခန်းမှာမစစ်ဆေးအရေးမီရသေးတဲ့အမှုတွေအများကြီးရှိနေပါတယ်ဥပမာကျမတို့တိုင်ချက်ဖွင့်တဲ့အမှုတွေအများကြီးရှိနေပေမဲ့ရဲကမစုံစမ်းရသေးတာတရားရုံးတင်ဖို့မတင်ဖို့အတွက်မဆုံးဖြတ်ရသေးတာတွေကအများကြီးရှိနေပါတယ
်အဲ့ဒီအမှုကြားနာစစ်ဆေးရမှာဟောင်ကောင်တရားရုံးမှာတက်တီထွက်ဆိုချက်တွေရအင်ရှင်မဖြစ်သူလော်ဝန်တန်းဟာအင်ဘော်ဆူလက်စတီရဲ့မျက်နှာကိုလက်တီနဲ့ထိုးတဲ့အတွက်ကြောင့်သူ့သွားတွေကျိုးကြရတယ်လို့သူ့ပါးစပ်ထဲကိုလည်းဖုန်ဆုပ်ဆက်ဒုတ်တန်ထိုးထည့်တဲ့အတွက်ကြောင့်လည်းသူနှကန်းကွေးကြရတာဖြစ်ပါတယ်ဒါအပြင်ဆောင်းတွင်းမှာရေချိုးကန်းနဲ့မှအဝတ်မပါဘဲမတ်တပ်ရက်ခိုင်းကချိန်နဲ့မှပဲပန်ကာကိုလည်းဖြန့်ထားခဲ့တယ်လို့ဆိုပါတယ်ဆူလက်စတီမှာအလားရဲလည်းမရှိလစာရဲလည်းမရလို့ဆိုပါတယ်သူ့ရဲ့ဓာတ်ပုံတွေကသူ့မျက်နှာလက်နဲ့ခြောက်တွေမှာမြားပြလာတဲ့အနစ်ဖေးတက်နေတဲ့ဒဏ်ရာတန်ချက်တွေတွေ့ခဲ့ရပါတယ်ဒီဖြစ်ရကြောင့်ဟောင်ကောင်မှာတခြားအိမ်မော်တွေလည်းဆန္ဒပြခဲ့ကြပါတယ်ဆူလက်စတီယန်နီကိုတိုင်းမဂ္ဂဇင်းကကမ္ဘာလွှမ်းမိုးမှုရှိဆုံးပုဂ္ဂိုလ်တရားစီးရင်မှာပြီးခဲ့တဲ့နှစ်ကထည့်သွင်းခဲ့ပါတယ်သူ့ရဲ့ဖြစ်ရကြောင့်လည်းနိုင်ငံတကာကိုဒေါသထွက်တုန်လှုပ်စေခဲ့တာဖြစ်ပြီးဟောင်ကောင်ရှိအိမ်ပေါ်သုံးသိန်းတို့ရဲ့အရေးကိုအာရုံစိုက်စေခဲ့တာဖြစ်ပါတယ်ဆူလက်စတီယန်နီရဲ့အမှုဟာအာရှရှိအိမ်မော်တွေရဲ့အခွင့်အရေးချိုးဖောက်မှုပေါ်နိုင်ငံတကာရဲ့စိုးရိမ်မကင်းဖြစ်မှုကိုတိုးစီပြီးဟောင်ကောင်လိုမျိုးကြီးတွေမှာနေထိုင်မှုဘဝဆိုးရွားလာတာခွဲခြားဆက်ဆံခံရတဲ့အခြေအနေတွေပြောင်းလဲဖို့လိုအပ်ပြီးဆိုတာကိုလေးပေးထောက်ပြရရောက်တယ်လို့လည်း Holly Allen ကပြောပါတယ
် We continue to lobby the government for
အိမ်မော်တွေအနေနဲ့သူတို့ရဲ့အခွင့်အရေးတွေကိုရနိုင်ဖို့အတွက်အစောကအနှိမ့်ဆက်ခံရရင်ဒါမှမဟုတ်ကောင်းပုံအဖြတ်ခံရရင်ထုတ်ဖော်ပြောရဲချဖို့အတွက်တတ်သည့်ရှိစေမဲ့ policy တွေကိုချမှတ်ပေးဖို့အပြောင်းအလဲတွေကိုလုပ်ဖို့ကျမတို့အနေနဲ့အစိုးရကိုဆက်ပြီးတောင်းဆိုသွားမှာဖြစ်ပါတယ
်တရားသူကြီးကအင်ရှင်မလော်ဝန်တန်းအနေနဲ့အင်ဘော်ဆူလက်စတီယာနီကိုပေးစရာကြံ့နေတဲ့လစာအကျွေးဒေါ်လာ3,900ပေးဖို့အမိန့်ချမှတ်လိုက်ပါတယ်ခုလိုပြစ်မှုတွေကျူးလွန်မှုကြောင့်အင်ရှင်မကိုထောင်ဒဏ်ပဲနှစ်ချမှတ်မယ်ဆိုတာကိုတော့တရားသူကြီးကဖေဗရီလ29ရက်နေ့မှာစီရင်ချက်ချဖို့ရှိပါတယ်ခုလိုဟောင်ကောင်အင်ရှင်မကအင်ဒိုနီးရှားအိမ်ပေါ်ဆူလက်စတီယာနီအပေါ်လူမဆန်စွာနှိမ့်ဆက်ညှဉ်းပန်းခဲ့တဲ့မှုကြောင့်လည်းမြန်မာဆူရအနေနဲ့မြန်မာအိမ်မော်တွေကိုဟောင်ကောင်ကိုပို့ဖို့စတင်လှုပ်ဆောင်ခဲ့တဲ့အစီအစဉ်ကိုပြီးခဲ့တဲ့နှစ်စက်တင်ဘာလကဆိုင်းငံ့လိုက်တာတွေ့ရပါတယ်မြန်မာနိုင်ငံအနေနဲ့2013ခုကမြန်မာအိမ်မော်တွေကိုပြည်ပမှသွားရောက်လုက္ကန်ခွင့်ဥပဒေကိုအတီးပြုတ်ပြတ်ထန်းခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ဖေဖော်ဝါရီလကတော့မြန်မာအိမ်ပေါ်ပေါင်း19ဦးတို့ဟာပထမအတုပ်ဟောင်ကောင်ကိုသွားရောက်လုက္ကန်ဖို့ထွက်ခွာသွားခဲ့ကြတာဖြစ်ပါတယ်မြန်မာအိမ်ပေါ်အများစုဟာလက်ရှိမှာထိုင်းနိုင်ငံနဲ့စင်ကာပူတို့မှာအများဆုံးသွားရောက်လုက္ကန်ပြီးစင်ကာပူမှာတရားမဝင်ရောတရားဝင်မှာလုက္ကန်နေကြတဲ့မြန်မာအိမ်ပေါ်ပေါင်းဟာ3,000လောက်ရှိတယ်လို့ခန့်မှန်းကြပါတယ်မြန်မာအမျိုးသမီးအိမ်ပေါ်တွေအနေနဲ့ဘယ်သူတွေအများအပြားဖြစ်ကြသလဲသူတို့တွေလုတ်ကန်ရမှာပွဲစားတွေဖြစ်တဲ့မြန်မာ meet agency တွေကဘယ်လိုသူတို့တွေကိုစီစစ်ကြတယ်ဆိုတာကိုသိချင်တဲ့အတွက် YouTube ပေါ်မှာတက်ကြည့်ခဲ့ရမှာပွဲစားတူကမြန်မာအမျိုးသမီးတွေကိုတွေ့ဆုံမိမြန်းကဗီဒီယိုရိုက်ကူးပြီးတင်ပြထားတာကိုတွေ့ရပါတယ်အဲ့ဒီအနေနဲ့တချို့ကိုဆက်လက်ကောက်နှုတ်တင်ပြပြစီပထမအမျိုးသမီးကတော့အသက်23နှစ်အရွယ်ဖြစ်ပါတယ
် Okay please introduce yourself
ดุริยะก็တော့ပင်တောင်เนี่ยဖြစ်ပြီးတမိတူမိရင်ဖြစ်ပါတယ
် Okay please tell me about yourself
Good morning my name is Dejan I am 23 years old I have only six family members I am that I am Buddhist I am the missionary I am married I have one daughter
နောက်တူကတော့အသက်23နှစ်အရွယ်ဖြစ်ပါတယ
်။ Okay, please introduce yourself.
Good morning. My name is Krishna. I am 23 years old. I live in Delhi. I am born there. I am single.
I have my parents. I have my only family member. My father is 43.
สรุปถ้าเตรียมปะลูราก็တော့แท้ตันอองดูဖြစ်ပါလေ
Okay, please tell me about yourself.
Good afternoon. My name is Raune. I am Sylvia O. My education is high school best. I am Manishinari. I am Singke.
သူတို့တွေကိုပွဲစားကမိတဲ့မိခွန်းတွေနဲ့သူတို့တွေရဲ့ကိုရီးယားဇဝင်တွေမိဘတွေအကြောင်းကလေးငယ်တွေကိုကြည်နိုင်မကြည်နိုင်တက်ကြီးရွယ်အိုလေးဖြတ်နေသူတွေကိုကြည်နိုင်မကြည်နိုင်စတဲ့မိခွန်းတွေပါဝင်တာတွေ့ရပါတယ်ပွဲစားကမိတဲ့မိခွန်းတွေနဲ့အမြဲပါနေတဲ့မိခွန်းတစ်ခုကတော့စိတ်အနှောက်အယှက်ဖြစ်စရာလို့ဆိုရပါမယ်အဲ့ဒါကတော့နားရမရှိပဲတပတ်ခုနှစ်ရဲ့အလုတ်လုတ်နိုင်မလားဆိုတဲ့မိခွန်းပဲဖြစ်ပါတယ
် Can you walk without day off?
Yes.
No that day. Okay?
Okay.
Can you walk without day off? Without day off. No that day.
Yes, I can. Yes, I can.
Can you walk without day off?
Yes, I can.
အများစုကတော့ခုလိုမေးရမှာနားရမရှိလုံနိုင်ကြောင်းဖြေကြားခဲ့ကြတာကိုတွေ့ရပါတယ်။ဒါအပြင်ခုလိုပြပမှာဘလောက်ကန်ရတဲ့အကြောင်းကိုမေးမြန်းရမှာအများစုကတော့
Why do you want to come to Singapore?
I want to support my family.
Why do you want to come to Singapore?
I want to support my parents.
မိဘတွေမိသားစုတွေအတွက်ငွေထောက်ပံ့မှုဖြစ်တယ်လို့ဖြေကြတာကိုတွေ့ရပါတယ်။ Indonesia အစိုးရကတော့သူနိုင်ငံကအိမ်ပေါ်တွင်နှိမ့်ဆက်ညှဉ်းပန်းခံရမှုကြောင့်2018ခုကစလို့အင်ဒိုနီးရှားအမျိုးသမီးတွေကိုအိမ်ပေါ်အဖြစ်တွားရောက်လုပ်ကင်ခွင့်ပြုတော့မှာမဟုတ်ဘူးလို့ကြေညာခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာတော့မြန်မာ Meet Agencies လို့ခေါ်တဲ့ပွဲစားကော်မတီတွေက၈တန်း၉တန်း၁၀တန်းအောင်သူတွေအပြင်ဖွဲ့ရသူတွေကိုပါခေါ်နေတာတွေ့ရပါတယ်။အခုလိုငယ်ရွယ်လှတဲ့မြန်မာအမျိုးသမီးတွေနှိမ့်ဆက်ညှဉ်းပန်းမခံရလေအောင်စောက်ရှောက်ဖို့ကတော့တဆိုင်ရအစိုးရပြင်ပြပရောက်ကုမြန်မာနိုင်ငံသားတွေပေါ်မှာလည်းမူတည်တဲ့အကြောင်းတင်ပြရင်ဒီသတင်းပါရဲ့မြို့သူများခန္ဓာကိုညီကုန်းချုပ်အပ်ပါလိမ့်ရှင
်ဒေါ်လလှတန်းရဲ့အမျိုးသမီးခန္ဓာကိုနားဆင်ရပြီးအခုတော့သိပ္ပံနဲ့ဤပညာအစီအစဉ်တင်ဆက်ပို့ပါပဲခင်ဗျာဒေါခင်မျိုးသက်ကတင်ပြထားပါတယ်
အမေရိကန်အကာသစူဇန်ရဲ့အဖွဲ့ NASA ရဲ့သုတေသနလုပ်ငန်းတွေထဲမှာနှစ်အကြာဆုံးလေ့လာမှုတစ်ခုဖြစ်တဲ့ Voyager အကာသယာဉ်နဲ့စူဇန်မှုရဲ့အကြောင်း NASA ကသိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပြပေးမှာပ
ါ Voyager မတိုင်ခင်က Pioneer 11နဲ့12ဆိုပြီးလွှတ်ခဲ့ပူပါတယ်အဲ Pioneer 11နဲ့12ကနေဆက်ကြဝလာအတွင်းထဲကိုလွန်ခဲ့တဲ့1980ကျော်ကျော်လောက်ကလွှတ်ခဲ့တယ်နောက်ပိုင်းမှာဒီ Voyager ဂျိုဒုလွှတ်ဖို့အစီအစဉ်လုပ်ခဲ့ပါတယ်အစတော့ကဂျိုဒုဇုံတွဲနှစ်ခုစီလွှတ်မယ်ဆိုရဲစ조사ခဲ့ပါတယ်နောက်တိတ်ပြီးတော့ကုန်ကြစီများတဲ့အတွက်ဂျိုဒုတစ်ခုစီပေါ့နော် Voyager 1 Voyager 2ဆိုပြီးလွှတ်ခဲ့ပါတယ်အဲ့ဒါ1989ခုနှစ်ကလွှတ်ခဲ့တာပါ
one and two ကိုဘယ်လိုပုံစံနဲ့လွှတ်လိုက်တာပါလဲ
စကြဝဠာကြီးရဲ့အပြင်ကြီးလို့ဖြစ်နေတယ်လေဒီ voyager 1နဲ့2ကိုလွှတ်လိုက်တဲ့အခါကျတော့နည်းနည်း down ကိုစောင်းပြီးတော့စကြဝဠာရဲ့တစ်ဖက်ကိုယင်းနံပါတ်1 voyager 1ကိုတစ်ဖက်ကိုလွှတ်နောက်ဒီနေစကြဝဠာရဲ့တခြားဘက်ကိုပေါ့နော်အဆန့်ကျင်ဘက်ကိုလွှတ်လိုက်ပါတယ်အဲ့
တော့ voyager 1နဲ့2ကအခု1ကဒီစကြဝဠာရဲ့အပြင်ကိုထွက်သွားပြီလို့ပြောနိုင်လား
အပြောနိုင်ပါတယ်ဘာဖြစ်လို့ပြောနိုင်လဲဆိုတဲ့အခါကျတော့လွန်ခဲ့တဲ့2012ခုနှစ်လောက်ကနေဆက်ကြဝဠာရဲ့အပြင်ဆုံးမှာ heliosphere ဆိုတဲ့အကာတစ်ခုလိုရှိပါတယ်အဲ့ဒါပါလဲဆိုလို့ရှိရင်နေရောင်ခြည်ကနေပြီးတော့တက်ရောက်နိုင်တဲ့အကာသထဲမှာရှိတဲ့အပုံတွေ PS ဓာတ်တွေကို charge လုပ်ထားတဲ့စွန့်အင်ကအဲ့ဒီနေရာလောက်ကြတဲ့အခါကျတော့နေရောင်ရဲ့အာမရှိတော့ဘူးနော်အဲ့ဒီအခါကျလို့ရှိရင်ဒါ heliosphere လို့ခေါ်ရပေါ့နော်အဲ့ဒါပြီးလို့ရှိလို့ရှိရင် interstellar space ဆိုတဲ့ဟာပေါ့နော်တကယ်ဟုတ်ဆက်ကြဝလာကြီးတွေကိုထွက်သွားပြီပေါ့နော်အဲ့ဒီအကွာအဝေးကိုရောက်သွားပြီဆိုတော့ဟာဦးတို့လွန်ခဲ့တဲ့2နှစ်လောက်ကစပြီးတော့တိုင်းလို့ရပါတယ်အဲ့
တော့ Voyager 1ကလွန်ခဲ့တဲ့2နှစ်ကဒီဆက်ကြဝလာရဲ့အပြင်ပကိုရောက်သွားတယ် Voyager 2ကရော
Voyager 2ကလည်းအခုသူသွားတဲ့ခရီးကဘာလဲဆိုလို့ရှိရင်ဒီကွနာ heliosphere ဆိုတဲ့ဟာဆက်ဝိုင်းမဟုတ်ဘူးနော်သူကဘဲဥပုံကြီးဖြစ်နေတဲ့အတွက်ဒီ Voyager 1ထွက်သွားတဲ့ခရီးကဒီဘဲဥပုံရဲ့ဒီကိုပါပေါ့နော်အစွန်းတစ်ဖက်ကိုရောက်နေတဲ့ပုံစံဖြစ်နေတဲ့ Voyager 1 ဆိုလို့ရှိလို့ရှိရင်ဒီစက်ကြာနေစက်ကြာဝလာရဲ့အားတက်ရောက်မှုရဲ့အပြင်ကိုရောက်သွားပါပြီလွန်ခဲ့တဲ့တစ်နှစ်ခွဲနှစ်နှစ်လောက်ခဲ့ Voyager 2ကတော့နောက်တစ်နှစ်ခွဲလောက်ကြာလို့ရှင်တော့ဒီအဲ့ဒီကနအားတက်ရောက်လုံးဝမရှိတော့တဲ့နေရာလောက်ကိုစရောက်ပြောလို့ရသွားပါပြီ
ဟို NASA ကနေပြီးတော့ဒီသူတေသနလုပ်နေတာကိုအရင်ပြောပြပေးပါဦ
းသူအစတုန်းကအစီအစဉ်ကပါလဲဆိုလို့ရှိရင်ဒီ Voyager 2ကိုကြာသပတေးဂျိုစနေဂျိုပြည့်ရခါကျ Uranus ပေါ့နော်အဲ့အရာတွေကိုဖြတ်ပြီးတော့အခါကျလို့ရှိရင်သူ့အပေါ်မှာထည့်ပေးလိုက်တဲ့ကင်မရာတွေပြီးတဲ့အခါကျတော့ဒီဂျိုတွေကိုရောက်သွားတဲ့အခါကျလို့ရှိရင်ဒီဂျိုတွေရဲ့တန်လိုက်လျှက်စစ်တပ်ဘလောက်ရှိလဲတန်လိုက်တပ်ဘလောက်ရှိလဲပြီးတဲ့အခါကျဂျိုတွေကနေထုတ်တဲ့ဟာပေါ့နော်အနီရောက်ရောင်ကြီးခရမ်းလွန်ရောင်ကြီးအဲ့ဓာတွေကိုတိုင်းတဲ့စက်တွေနဲ့သူကရောင်ကြီးမျိုးစုံနဲ့ဒီဂျိုတွေရဲ့အပူချိန်ဘလောက်ရှိလဲပြီးတဲ့အခါကျဂျိုတွေရဲ့ဇီဝဓာတုယူပအဲ့ဒါတွေနဲ့ပတ်သက်တဲ့ဟာကိုလေ့လာတဲ့တန့်စင်တဲ့စက်တွေနဲ့သူတို့အတိုင်းတာဖို့အတွက်လွှတ်လိုက်တာပါ။မူလအစီအစဉ်ရဆိုလို့ရှိရင်1980နဲ့99နှစ်လောက်မှာဆိုလို့ရှိရင်ဒီအစီအစဉ်တွေကပြီးသွားပြီပါ။ဘာလို့လဲဆိုတဲ့အခါကျတော့ Voyager 1 or Voyager 2 or စက်ကြာဝဠာရဲ့အပြင်ဆုံးကဂြိုတွေ Uranus တို့ Neptune တို့ဒီကြာသပတေးဂြိုတွေပေါ့နော်။အဲ့ဒါတွေကိုရောက်ပြီးတော့ဖြတ်ပြီးတော့တိပ်ပံအချက်လက်နဲ့ဓာတ်ပုံတွေပို့ပြီးပါပြီ။ဒါပေမဲ့ဒီ Voyager 1နဲ့2ကစုမှထည့်ပေးလိုက်တဲ့အလုံးမျိုးဓာတ်ပေါင်းဖိုကနေပြီးတော့ထုတ်တဲ့ဒီဓာတ်အားထုတ်လို့ရတဲ့ set လို့ခေါ်ပါတယ် Radio Isotope Thermoelectric Generator ဆိုတော့เนาะ RTG ကနေပြီးသူ့ပေါ်ပါရှိတဲ့ကွန်ပျူတာတွေကိုဆက်ပြီးတော့အလုံးလုံးခိုင်းလို့လည်းရနေသေးတယ်ပြီးတဲ့အခါကျတော့ဒီသိပ်ပံဆိုင်ရာအချက်လက်တွေထပ်ထုတ်ပေးနိုင်လောက်တဲ့ဆက်ပစ္စည်းတွေလည်းလုံနေသေးတယ်ဆိုတော့သူတိတဲ့အတွက်ခရီးကိုဆက်ပြီးတော့လွတ်လိုက်တာပေါ့နော်တနာရီကိုမိုင်4000နှုန်းနဲ့ဒီစက်ကြာကူလာခရီးကိုနှင်းနေတာဖြစ်ပါတယ
်အကွာဝေးဘလောက်ကိုရောက်နေပါပြီ
နက္ခတ္တဗေဒပညာရှင်တွေတိုင်းနဲ့အတိုင်းထွာရဲ့ unit ချီပါတယ် astronomical unit လို့ခေါ်ပြီးတော့ unit ပေါင်း 33,000 ရှိနေပါပြီ one astronomical unit ဆိုကဘာနေနေกว่าဝေးမိုင်63,000ခေါ်တာပါအဲ့တော့မိုင်တန်ပေါင်း 33,000 လောက်ကိုခရီးကိုရောက်သွားပါပြီအဲ့တော့ thermoelectric generator အားနောက်ဆက်5နှစ်ဆိုကုန်သွားပြီ data အချက်လက်တွေဘာတွေကိုပို့နိုင်တယ်အားလည်းမရှိတော့ဘူးဒါပေမဲ့ဂျူတူကြီးကစက်ကြာဝလာထဲမှာရှိတယ်ဂျူတွေနက်ခတ်ကြီးတွေနေတွေရဲ့တခြားနေတွေဆွဲအားတွေနဲ့သူတဖြည်းဖြည်းဆက်သွားမှာပ
ါ Voyager ရဲ့ထူးခြားမှုကဘာပါလဲ
ကျွန်တော်တို့လူသားတွေလို့အသိဉာဏ်ရှိတာဒါမှမဟုတ်လို့ရှင်ကျွန်တော်တို့လူသားတွေတဲ့သိပ္ပံပညာအရန်လဲတိုးတက်နေတဲ့ဒီတက်ရှိတွေကများယူလိုက်နိုင်တယ်ဆိုလို့ရှင်ကျွန်တော်တို့လူသားတွေအနန္တစัจ java လာကြီးရဲ့ဘယ်နေရာမှာရှိပါတယ်ကဘာဆိုတဲ့နေရာမှာတက်ရှိတယ်လူတွေရှိတယ်ဒီလူတွေက1989ခုနှစ်တုန်းကဘလို့ယဉ်ကျေးမှုနဲ့ဘလို့နေထိုင်ခဲ့တယ်ဆိုတဲ့ဟာကိုသိအောင်ဓာတ်ပြာတစ်ခုထည့်ပေးလိုက်တယ်ရွှေရည်တုတ်ထားတယ်ကြီးပြားနဲ့လှုပ်ထားတယ်ဓာတ်ပြာနဲ့လဲလို့ရတဲ့ဓာတ်ဆက်ခေါင်းလေးပါထည့်ပေးလိုက်တယ
် Voyager ဂျိုရုမှာမြန်မာလိုနှခွန်းဆက်တံပါတွင်းထားတဲ့ရွှေဓာတ်ပြားချက်ကိုပါထည့်ပေးလိုက်တာပါ
ကဘာပေါ်မှာစကားပြောနေတဲ့ဘာသာပေါင်း55ခုပါသွားပါတယ်55ခုထဲမှာကျွန်တော်တို့မြန်မာဘာသာနဲ့နှုတ်ခွန်းဆက်ထားတဲ့စကားလေးပါပါတယ်နေကောင်းပါသလားတဲ့เนาะဒါအပြင်စိတ်ဝင်စားဖို့ကောင်းတာဒီ Voyager လွတ်တင်တဲ့အချိန်တုန်းကတမရာဖြစ်တဲ့ Jimmy Carter ရဲ့အတန်လေးပါပါတယ်ဝေးလံပြီးတင်းငယ်လာတဲ့ကဘာကနေလက်ဆောင်တစ်ခုပေးလိုက်ပါတယ်တဲ့ကျွန်တော်တို့လူသားတွေရဲ့သိပ္ပံပညာရုပ်ပုံတွေဂီတစဉ်းစားတွေးခေါ်မှုနဲ့ခန်းစားမှုတွေကိုဖော်ပြထားတာဖြစ်ပါတယ်ကျွန်တော်တို့လူသားတွေဆက်လက်အသက်ရှင်သန်ဖို့ကြိုးစားနေပါတယ်တစ်ချိန်မှာအခုလူသားတွေရဲ့ပြဿနာတွေပြေလည်ပြီးစက်ကြာဝဠာတစ်ခုလုံးရဲ့ယဉ်ကျေးမှု Galactic Civilization နဲ့လက်တွဲနိုင်မယ်လို့မျှော်လင့်ပါတယ်အဒါအပြင်စိတ်ဝင်စားဖို့ကောင်းတာအဲ့မှာခလေးငူတဲ့အတန်ပါသွားတယ်ဗမာစကားအပါဝင်နှုတ်ခွန်းဆက်တဲ့စကားတွေပါပါတယ်ကဘာဟာဘယ်နားမှာရှိတယ်ကဘာနဲ့ပတ်သက်တဲ့နေဆက်ကြဝလာရဲ့ဂျူရီရဲ့ဓာတ်ပုံတွေထည့်ပေးလိုက်ပါတယ်နောက်ပြီးတော့ Rock and Roll တခြင်းတစ်ပုံလည်းပါတယ်နောက်ဓာတ်ပုံ135ပုံပါတယ်အတိတ်ပဲရှိရှိနဲ့တည်တည်တည်ထိုက်တဲ့ကဘာလူသားတွေရဲ့ယဉ်ကျေးမှုသိပ္ပံပညာဆိုင်ရာသင်္ကေတတွေဂီတသင်္ကေတပါတယ်တယောရဲ့ပုံပြီးတော့အာကာသဓာတ်ပုံတွေလည်းပါပါတယ
်ဒေါက်တာပရိသတ်တင်းရဲ့ပြောကြားခြင်းတွေပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါတ
ော့ကင်မျိုးသက်ရဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရပါပါခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
တော်ရစီမြတ်ခင်ဗျာမြောက်ကိုရီးယားနိုင်ငံကို
နျူကလ িয়ার ကင်းမဲ့တဲ့တိုင်းပြည်ဖြစ်စေဖို့အမေရိကန်ပြည်ထောင်စုဟာဆက်လက်တန်လိထံချမှတ်ဆောင်ရွက်နေစေဖြစ်ပါတယ်လို့မကြခင်ကတရုတ်နိုင်ငံပေကျင်းမြို့ကိုရောက်ရှိသွားတဲ့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့မြောက်ကိုရီးယားနိုင်ငံဆိုင်ရာမူဝါဒရေးရာအထူးတန်တမန်ဆုံကန်ကနိုင်ငံတကာသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။ရုရှားနိုင်ငံဟာအဖွဲ့အစည်း6ဖွဲ့ပါဝင်တဲ့ညှိနှိုင်းရေးကိုဆက်လက်ပါဝင်လှုပ်ဆောင်နေစေဖြစ်တယ်လို့နျူကလ িয়ার ကင်းမဲ့တဲ့ဒေသဖြစ်ရေးဆိုတဲ့ကျွန်တော်တို့ရဲ့ရည်ရွယ်ချက်နဲ့တသားတည်းထပ်တူထပ်မြရှိနေပါတယ်လို့တမ်မတ်ကြီးကင်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။တရုတ်နိုင်ငံဟာလည်းနျူကလ িয়ার ကင်းမဲ့တဲ့မြောက်ကိုရီးယားနိုင်ငံပေါ်ထွန်းရေးအတွက်အလွန်လိုလားပါတယ်လို့သူကပြောပါတယ်။ပိတ်ဆို့အရေးယူမှုတွေအပါအဝင်မြောက်ကိုရီးယားနိုင်ငံပေါ်ချမှတ်တဲ့မူဝါဒရေးရာကိစ္စတွေမှာအမေရိကန်ပြည်ထောင်စုဟာတရုတ်နိုင်ငံနဲ့နီးနီးကပ်ကပ်ပူးပေါင်းညှိနှိုင်းဆောင်ရွက်လျက်ရှိပါတယ်။နျူကလ িয়ার ကင်းမဲ့တဲ့ဒေသပေါ်ထွန်းရေးကိစ္စအတွက်ကျွန်တော်တို့ဟာမြောက်ကိုရီးယားနိုင်ငံနဲ့ပွင့်လင်းပြီးတော့ထိရောက်တဲ့ထိတွေ့ဆက်ဆံပြောဆိုမှုတွေပြုလုပ်ဖို့တကားဖွင့်ထားတယ်ဆိုတာကိုပြက်ပြက်သားသားပြသထားပြီးဖြစ်ပါတယ်လို့တမ်မတ်ကြီးကင်ကပြောပါတယ်။ကျွန်တော်တို့ဘက်ကမလုပ်နိုင်တယ်ဆိုတာကိုမေးခွန်းထုတ်เสียမှာမလို့ပါဘူးတကယ်တမ်းမေးရမှာကမြောက်ကိုရီးယားနိုင်ငံအနေနဲ့နျူကလ িয়ার ရေးကိစ္စအတွက်ဘလောက်အလေးနဲ့ထားပြီးတော့ဆွေးနွေးပြောဆိုဖို့အဆင်သင့်ဖြစ်နေပြီလားဆိုတာပါပဲလို့ပြောဆိုပါတယ်စောစောပိုင်းတူချိုမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာလည်းတမ်မတ်ကြီးကင်ကနျူကလ িয়ার ကင်းမဲ့တဲ့မြောက်ကိုရီးယားနိုင်ငံဖြစ်စေရေးအတွက်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတို့ဟာအမေရိကန်ပြည်ထောင်စုနဲ့အတူရပ်တည်လျက်ရှိကြတယ်လို့ပြောခဲ့ပါတယ်နိုင်ငံတကာကချမှတ်ထားတဲ့ဆုံးဖြတ်ချက်တွေနဲ့တန်တိထံကိုမြောက်ကိုရီးယားကဖောက်ဖျက်နေသေးတဲ့အရေးယူပိတ်ဆို့မှုတွေကိုတင်းတင်းကြပ်ကြပ်ဆက်လက်ထားရှိဖို့လည်းသဘောတူညီခဲ့ကြတယ်လို့သူကပြောပါတယ်။လေးနက်တဲ့ဆွေးနွေးပွဲတွေပြန်လည်စတင်နိုင်မှုအတွက်နျူကလ িয়ার ဖျက်သိမ်းရေးကိစ္စကိုဆန္ဒရှိတဲ့အကြောင်းမြောက်ကိုရီးယားနိုင်ငံဘက်ကပြသဖို့လိုတယ်လို့လည်းပြောဆိုသွားပါတယ်။တရုတ်နိုင်ငံဟာအလွန်ကြီးပါတဲ့အခန်းကဏ္ဍမှာပါဝင်ဆောင်ရွက်နေတယ်ဆိုတာကိုကျွန်တော်တို့အနေနဲ့ယုံကြည်ပါတယ်။၆ပွင့်ဆိုင်တွေ့ဆုံမှုမှာတရုတ်နိုင်ငံကဥဆောင်နေတာပါလို့တမ်မတ်ကြီးကင်ကပြောပါတယ်။တရုတ်နိုင်ငံနဲ့မြောက်ကိုရီးယားကြားမှာတမိုင်းဝင်အပြန်အလှန်ဆက်ဆံရေးတွေရှိခဲ့ကြပါတယ်။တရုတ်နိုင်ငံရဲ့ဦးစီးဦးဆောင်နိုင်တဲ့စွမ်းရည်ကိုအသုံးချပြီးတော့မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ဖျက်သိမ်းရေးကိုလှုပ်ဆောင်ပေးနိုင်လိမ့်မယ်လို့လည်းကျွန်တော်တို့ကမျှော်လင့်ထားပါတယ်လို့သူကပြောပါတယ်။တမ်မတ်ကြီးကင်ကခိုင်မာတဲ့သဘောထားဆန္ဒထားရှိတဲ့နေရာမှာအမေရိကန်ပြည်ထောင်စုဂျပန်နိုင်ငံနဲ့တောင်ကိုရီးယားနိုင်ငံသုံးနိုင်ငံတည်းသာမကပါဘူး။တရုတ်နဲ့ရုရှားအပါအဝင်၅နိုင်ငံစလုံးကတသဘောတည်းရှိနေကြပါတယ်။မြောက်ကိုရီးယားနိုင်ငံဘက်ကသာလေးနက်တဲ့ဆွေးနွေးမှုတွေပြန်လည်စတင်လို့ကြောင်းပြသဖို့လိုနေတာဖြစ်တယ်လို့ပြောကြားသွားကြောင်းပါခင်ဗျာ
။ American Soul ရဲ့သဘောထားမြင်အားကိုတင်ပြလို့ပြပါပြီ
။အခုနားဆင်ခဲ့ရတာကတော့ American အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာ။ခုတော့မန္တန္တာကသတင်းချင်းချုပ်ကိုပြောပြမှာပ
ါ။ပါကစ္စတန်နိုင်ငံအနောက်မြောက်ပိုင်းကရှီယာမွတ်စလင်ဘလီကျောင်းတစ်ခုကိုတောက်ကြနေကစစ်သွေးကြွတွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အနည်းဆုံး19ဦးသေဆုံးပြီးတော့60လောက်ဒဏ်ရာရရှိခဲ့ကြတယ်လို့ပါကစ္စတန်ရဲတပ်ဖွဲ့ကပြောဆိုခဲ့ပါတယ်။တောက်ကြနေညနေပိုင်းကဖျားဝတ်ပြုဖို့ဘလီကျောင်းမှာလူတွေစုဝေးခဲ့ကြတဲ့ပတ်ရှွာမျိုးကဘလီကျောင်းကိုစစ်သွေးကြွတွေကဝင်ရောက်တိုက်ခိုက်ချိန်မှာပောက်ကွဲသံတွေနဲ့တနက်သံတွေကိုကြားခဲ့ရတာဖြစ်ပါတယ်။ပါကစ္စတန်နိုင်ငံမှာဘာသာရေးကွဲပြားမှုပေါ်အခြေခံတဲ့အကြမ်းဖက်မှုတွေကြီးထွားလာနေချိန်မှာဒီဘလီကျောင်းတိုက်ခိုက်မှုဟာဆိုရင်နောက်ဆုံးတစ်ခုလည်းဖြစ်ပါတယ်။ဒီတိုက်ခိုက်မှုကိုတော့ပါကစ္စတန်တာလီဘန်တွေကသူတို့လှုပ်ဆောင်တာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။အပြစ်ခတ်ရစေစတင်အသက်ဝင်တော့မဲ့အချိန်နီးကပ်လာချိန်မှာပဲရုရှားနိုင်ငံကယူကရိန်းအရှေ့ပိုင်းမှာရှိတဲ့ရုရှားလိုလားတဲ့ခွဲထွက်ရေးသဘုံတွေထံကိုစစ်လက်နက်ပစ္စည်းတွေအများအများပေးပို့နေတယ်လို့အမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်။တောက်ကြနေမှာတော့ယူကရိန်းအရှေ့ပိုင်းမှာအစိုးရတပ်တွေနဲ့ရုရှားကထောက်ခံမှုပေးထားတဲ့ခွက်ထွက်ရေးသဘုံတွေကြားမှာတိုက်ပွဲတွေပြင်းထန်ဖြစ်ပွားနေပြီးတော့အထူးသဖြင့်ကတော့ဗျူဟာမြောက်အရေးပါတဲ့နေရာဖြစ်တဲ့ဒီဘတ်ဆပ်မြို့တဝိုက်မှာဖြစ်ခဲ့တာပါ။ထိတွေ့တိုက်ပွဲဖြစ်ပွားနေတဲ့နေရာဟာရဲသားတွေအများပြားနေထိုင်နေတဲ့နေရာဖြစ်နေတာရဲ့တန်ချက်ကကားတွေနဲ့ဒုံးမြန်တွေနေဆက်ကိုဖျက်ပြီးတော့ရုရှားကနေထပ်သွင်းလာနေတယ်ဆိုတဲ့သတင်းတွေကြောင့်စိတ်ပူပန်မှုတွေဖြစ်နေရတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူဂျန်ဆာကီယာတောက်ကြနေမှာသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်
ကျေးဇူးပါကျေးဇူးပါခင်ဗျာနောက်ဆုံးရနိုင်ငံတကာသတင်းချင်းချုပ်ကိုမန္နန္ဒာချန်ပြောပြခဲ့တာပါဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်ရေးမှုကဦးဆန်မိုးဝေဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့မိုက်ကယ်ဒူဗင်စကီဖြစ်ပါတယ်ကျွန်တော်ကတော့ညံဝင်းအောင်ပါဒီကနေ့မနေ့ VOA အစီအစဉ်တွေကိုလိုင်းလိုမီတာ30 40 48 50နဲ့လိုင်းလာ190တို့ကနေတင်ဆက်ခဲ့တာပါသောရရှင်များနဲ့တူပါမြန်မာပြည်သူပြည်သားများအားလုံးဗာလင်တိုင်းနေ့မှာကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
This program has come to you from the Voice of America, Washington.